Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ17ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါတမနာဘရောက်ဘောမာကသူ့ရဲ့တမနာတဒန်တွင်နောက်ဆုံးအဖြစ်မနေ့ကရှီကာဂိုမြို့မှာနှုတ်ဆက်မင်းကိုပြောပါတယ်ယူကော့ခံသမ္မတဒေါ်နယ်ထရမ့်ဟာယူကော့ပွဲနိုင်ပြီခရေကဆိုရင်ပထမဆုံးအကြိမ်ပြည်ဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာမြန်မာနိုင်ငံကနေထွက်ပြေးသူလို့ဆိုတဲ့လူအများအများရှိနေတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲမြန်မာအထူးကိုယ်စားလှယ်ဖွင့်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးတာဝန်ရှိသူတွေဒီကနေ့ဆွေးနွေးကြပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကသမ္မတနယ်ပြည်ထောင်စုအစိုးရကိုပြည်တွင်းပြည်ပအနေအထားနဲ့ပတ်သက်ပြီးတော့မဟာဗျူဟာရှုထောင့်ကနေအကြံပေးနိုင်ဖို့အတွက်ငင်းစာတမတ်ကြီးဦးတောင်ထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်လိုက်ပါတယ်
ကိုယ်လူပေါ်ပေါ်နေတော့သူတို့ကျွေးလို့ဘူးလေဒီလိုလူတွေကြီးတော့ဗျာလူတွေကြီးတော့ဗျာနော်အလုံးလုံးတက်လို့ပါလေ
ငင်းစားတမတ်ကြီးဦးတောင်ထွန်းရဲ့လုပ်ပေါ်ကံပတ်ဟောင်းငင်းစားတတမတ်တဦးဖြစ်တဲ့ဦးမြထွန်းကသူ့အမြင်ကိုခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်အမေရိကန်သမ္မတအပြောင်းလဲချိန်မှာမြန်မာနိုင်ငံပေါ်မှာရောတက်ရောက်မှုရှိနိုင်သလားဆိုတဲ့သတင်းနဲ့မြန်မာနိုင်ငံတိုင်းဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေစာရတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါ။
2008ခုနှစ်မှာသူသမ္မတဖြစ်ခဲ့ချိန်ကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမ္မတဘရာကိုဘာမာကအင်္ဂါနေ့မှာပြောပါတယ်။စီးပွားရေးဆိုးဥကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့လိင်လူချစ်သူတွေတရားဝင်လက်ထပ်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုအောင်မြင်မှုတွေဖြစ်သမ္မတဘာမာကထောက်ပြသွားပါတယ်။ဒီမိုကရေစီမှာအားလုံးတညီတညွတ်ဖြစ်ဖို့မလိုဘူးဆိုတာနားလည်ရမှာဖြစ်ကြောင်းကျွန်တော်တို့နိုင်ငံကိုတည်ထောင်ခဲ့သူတွေဟာအငင်းခုံလို့စစ်ဆန်ညှိနှိုင်းခဲ့ကြတာဖြစ်ပြီးကျွန်တော်တို့ကိုလည်းအလားတူလုပ်ဖို့မျှော်လင့်ကြကြောင်းဒါပေမဲ့ဒီမိုကရေစီမှာစုစည်းညီညွတ်မှုရဲ့အခြေခံအသိလေးတော့လိုအပ်တယ်ဆိုတော့ကိုတို့သိခဲ့ကြကြောင်းအဲ့ဒါကတော့ဘလို့ပဲမတူကွဲပြားမှုတွေရှိနေပါစေကျွန်တော်တို့အားလုံးအတူတကွရင်ဆိုင်ကျော်ဖြတ်ရမယ်ဆိုတဲ့အသိပဲဖြစ်ပါကြောင်းသမ္မတဥပမာကပြောသွားပါတယ်အမေရိကန်နိုင်ငံသားမွတ်စလင်တွေအားလုံးကိုခွဲခြားဆက်ဆံတာမှန်သမျှသူလက်မခံဘူးလို့ပြောတဲ့အချိန်မှာပရိသတ်ရဲ့လက်ခုပ်တန်ဟာမိန်ကွန်းပြောတဲ့အချိန်လုံးမှာအကျယ်လောင်ဆုံးရခဲ့တဲ့လက်ခုပ်တန်ဖြစ်ဖွယ်ရှိပါတယ်သူသမ္မတစာဖြစ်ချိန်ကားတဲ့ဆိုင်ရင်တိုင်းပြည်အခြေအနေပေါ်ပိုပြီးအကောင်းမြင်တယ်လို့လည်းသမရကပြောပါတယ်။ယုံကြည်ကြဖို့အားလုံးကိုတိုက်တွန်းကြောင်းကျွန်တော်ရဲ့အပြောင်းလဲဖော်နိုင်စွမ်းပေါ်ယုံကြည်ဖို့မဟုတ်ဘဲကိုယ့်ကိုယ်ကိုယုံကြည်ကြဖို့ဖြစ်ပါကြောင်းသမရဥပမာကပြောသွားပါတယ
်။အမေရိကန်ရွေးကောက်ခံသမရဒေါ်နယ်ထရမ့်ဟာ6လနီးပါးအတွင်းပထမဆုံးအကြိမ်ဖြစ်ဒီနေ့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိနေပါတယ်။သူအနိုင်ရခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေရဲ့စစ်ဆေးချက်တွေနဲ့သူရဲ့စီးပွားရေးလုပ်ငန်းတွေနဲ့သမရတာဝန်ကြားအကျိုးစီးပွားပဋိပက္ခဖြစ်ပေါ်လာနိုင်ခြေပေါ်ဘလို့ကင်တွယ်ဖို့စီစဉ်ထားတဲ့ဆိုတာတွေနဲ့ပတ်သက်ပြီးမေးခွန်းတွေကိုဒီသတင်းစာရှင်းလင်းပွဲအတွင်းမှာသူဖြေဆိုရတော့မှာပါမစ္စတာထရန့်နောက်ဆုံးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာကတော့ပြီးခဲ့တဲ့ဇူလိုင်လကပါအဲ့ဒီအချိန်တုန်းကသူရဲ့ပြိုင်ဘက်ဟီလာရီကလင်တန်လာတော်ကြသတင်းသမားတွေကိုဖြေဆိုတာတွေမလုပ်ခဲ့တဲ့အပေါ်သူကပြစ်တင်ဝေဖန်ခဲ့ပါတယ်ကလင်ကချစ်ကြတဲ့ဟီလာရီကလင်တန်သတင်းစာရှင်းလင်းပွဲမလုပ်တာရပ်ပေါင်း235ရက်ရှိပြီလို့အဲ့ဒီအချိန်ကထရမ့်ကပြောခဲ့ပါတယ်Hillary Clinton နဲ့ပတ်သက်ပြီးကောင်းသတင်းတွေကြီးပြောနေတဲ့သတင်းတောက်တွေအနေနဲ့ဘာကြောင့်ဆိုတာကိုကိုကိုမေးခွန်းပြန်ထုတ်သင်ကြောင်းဘာကြောင့်လဲဆိုတော့ထက်ခါဖြစ်နေတဲ့ဒီကောင်းသတင်းတွေကိုကြီးပြောနေပေမဲ့လည်း Hillary Clinton ဟာတကယ်တော့ကမောက်ကမနဲ့အရှုပ်ထွေးတစ်ခုဖြစ်နေတာကြောင့်ပါပဲလို့ Trump ကပြောခဲ့ပါတယ်ခေတ်သစ် American သမ္မတအများစုဟာရွေးကောက်ပွဲအနိုင်ရပြီးရဲအနှဲငယ်တွင်မှာပဲသတင်းစာရှင်းလင်းပွဲလုပ်လို့ရှိကြတာပါ Mr. Trump ကတော့ Twitter ပေါ်မှာရေးတာတွေခတ်တူတူပြောတာတွေရှိထားပေမဲ့လည်းစံဝိုင်း20ရက်နေ့မှာဆိုးရသက်တမ်းစတင်မှုလုပ်နေတဲ့ကာလအတွင်းအရင်သတင်းတော့တွေနဲ့တွစ်ဆုံပြီးမေးခွန်းတွေကိုဖြေတာမျိုးတော့မရှိခဲ့သေးပါဘူးခင်ဗျာ
။ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုအကြိုက်ရိုက်စေမဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆွဆွဲချက်ပေါ်ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒါဟာလုံခြုံသတင်းနိုင်ငံရေးအရာလုံခြုံတာတသက်ပဲလို့ Twitter ပေါ်မှာစလုံးကြီးတွေနဲ့အင်္ဂါညမှာထရမ့်ကရေးပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းသူ့ကိုဒုက္ခပေးနိုင်မဲ့အချက်လက်တွေကိုစုဆောင်းခဲ့တယ်ဆိုတဲ့ဆွဲချက်ပေါ်ရုရှားဘက်ကပြန်ညင်းတာကိုထောက်ပြပြီးရုရှားဟာသူ့အပေါ်ဒါရအောင်ဘယ်တော့မှမကြိုးစားခဲ့ဘူးလို့ထပ်ရေးပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆက်စည်းရုံးရဲ့အဖွဲ့တာဝန်ရှိသူတွေနဲ့ရုရှားထောက်လွှမ်းရေးတွေပူးပေါင်းကြံစီခဲ့တယ်ဆိုတဲ့ဆွဆွဲထားချက်ကိုအမေရိကန်ထောက်လွှမ်းရေးအစိုးရစာထဲမှာပါတဲ့အကြောင်းသတင်းမီဒီယာတွေကပြောတာပါ။ဒါ့အပြင်မစ္စတာထရမ့်ရဲ့လေးမှုကိစ္စဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်ဖို့ပြောဆိုကြဖို့ရှိတဲ့အကြောင်းပါတယ်လို့လည်းသတင်းတွေကပြောပါတယ်။အဲ့ဒီအစိုးရစာထဲမှာပါတဲ့ဆွဆွဲချက်တွေကမှားယွင်းပြီး မစ္စတာထရမ့်ကိုထိခိုက်အောင်ဖန်တီးထားတာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းဖြစ်သူမိုက်ကယ်ကိုဟန်ကပြောပါတယ်။ဒီဆူဆွဲချက်တွေဟာအမေရိကန်ရုရှားဆက်ဆံရေးကိုထိခိုက်စေဖို့ရည်ရွယ်တာဖြစ်တယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကမော်စကိုမြို့တော်မှာဒီကနေ့ပြောပါတယ်။ထရမ့်ကိုဒုက္ခပေးနိုင်မယ့်ဘယ်လိုအချက်လက်မျိုးမှရုရှားအစိုးရမှမရှိတဲ့ကြောင်းဒီအစီရင်ခံစာဟာအခြေအနေမှန်ကိုမထင်ရဘဲလုံးဝလှုပ်ကြံထားတာတည်းမပေါ်တဲ့အကြောင်းပြောခွင့်ရပက်စကော့ဖ်ကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ရှင်းနေချုပ်ဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အထက်လွှတ်တော်အမတ် Jeff Sessions ဟာသူ့ကိုခံထားရေးအတီးပြုတ်ပေးရမယ်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာဒီနေ့ဒုတိယမြောက်နေ့ဖြစ်ကြားနာစစ်ဆေးခံမှာဖြစ်ပါတယ်။ဒီနေ့မှာတော့သူ့ရဲ့လွတ်ဖော်ကိုင်ပွဲအထက်လွှတ်တော်အမတ်ဒူးကသူ့ကိုကန့်ကွက်ထွက်ဆိုမယ်လို့လည်းခန့်မှန်းထားကြပါတယ်။ယာတူးခံထားရေးဆိုင်ရာကြားနာပွဲတစ်ခုမှာအထက်လွှတ်တော်အမတ်ဒူးကနောက်အထက်လွှတ်တော်အမတ်ဒူးပေါ်ကန့်ကွက်ထွက်ဆိုတာမျိုးကိုအထက်လွှတ်တော်အမတ်ကိုရီဘိုကာကလုပ်မှာဖြစ်ပါတယ်။တကယ်တော့ဒီလိုမျိုးအရင်ကတခါမှမရှိသေးပါဘူး။ရှင်းနေချုပ်ရဲ့ကြီးမားလာတဲ့လူပိုင်권အာဏာနဲ့သိက္ခူစိုးရင်စရာကောင်းတဲ့သူ့ရဲ့ကိုယ်ပိုင်အမြင်တွေကြောင့်အခုလိုကန့်ကွက်ထွက်ဆိုမှာဖြစ်တယ်လို့မစ္စတာဘုတ်ကာကပြောပါရယ်။ကြားနာပွဲမှာထွက်ဆိုကြမယ်အောက်လွတ်တော်အမတ်တွေဖြစ်တဲ့ John Lewis နဲ့ Cedric Richmond တို့လည်းပါဝင်ပါရယ်။ရှင်းနိုင်ချောချာအင်္ဂါနေ့တုန်းကကြားနာပွဲအတွင်းမှာတော့လူမျိုးရေးခွဲခြားတဲ့ဇာတ်ကားတွေအရင်ကပြောခဲ့ဘူးတဲ့ဆိုတဲ့ဆက်ဆဲချက်တွေကိုမစ္စတာ Session ကပယ်ချခဲ့ပြီးအဲ့ဒါတွေဟာအရန်ကိုမှားယွင်းတယ်လို့ပြောခဲ့ပါရယ်။လွန်ခဲ့တဲ့နှစ်30လုံးကတော့ Federal ဆိုရအဆင့်တရားသူကြီးဖြစ်သူ့ကိုခံထားဖို့ဆုံးဖြတ်တဲ့ကြံစည်ပွဲမှာအဲ့ဒီဆဆဲချက်တွေကြောင့်သူ့ကိုခံထားမဲ့ကိစ္စပယ်ချခံခဲ့ရဘူးပါတယ်ခင်ဗျာ
။နိုင်ငံခြားရေးဝန်ကြီးဖြစ်ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကယာထားတဲ့ Rex Tillerson ဟာဒီကနေ့အထက်လွှတ်တော်မှာကြံစည်စစ်ဆေးခံပွဲလုပ်နေပါပြီ။အဲ့ဒီကြံစည်ပွဲတွင် Russia နဲ့ဆက်ဆံရေးတောင်တရုတ်ပင်လယ်မှာတရုတ်ကကျွန်းတူတွေစောင့်နေတာစတဲ့ကိစ္စတွေကိုပြောဆိုကြမယ်လို့ခန့်မှန်းကြပါတယ်။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာသူပြောခဲ့တဲ့အဖွင့်စကားတွေထရမ့်ရဲ့အစိုးရအဖွဲ့အလွှဲပြောင်းဆိုင်ရာအဖွဲ့ကထုတ်ပြန်ထားတဲ့အထက်မှာတော့အဲ့ဒီလိုပြောဆိုချက်တွေပါမယ်လို့ပြောထားပါတယ်။ရုရှားနိုင်ငံကောင်းထောင်လာတဲ့ပေါ်မြောက်အတ္တန္တိစာချုပ်နေတူအဖွဲ့အနေနဲ့တည်ထားလာတာဟာမှန်ကန်တယ်ဆိုတာနဲ့အမေရိကန်အနေနဲ့ကိုယ့်ရဲ့လမ်းကြောင်းကိုချမှတ်နိုင်အောင်ရုရှားရဲ့ရွေးချက်နဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းဆွေးနွေးဖို့လိုအပ်တယ်ဆိုပြီးတော့ Rex Tillerson ကအထက်လွှတ်တော်အမတ်တွေကိုပြောသွားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ဗိုလ်ဓုညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာအထူးတန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမ်မုခ်အလီအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကအစိုးရအဂီယာမှာဒီကနေ့ညနေပိုင်းက2နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်နေကြောင်းမြန်မာနိုင်ငံခြားရေးဌာနပြောခွင့်ရသူဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့အဓိကခုနပြောလို့ဒီနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးအတွက်ဘယ်လိုတွေဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာအားတွေကိုလည်းထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျ။ဟုတ်ကဲ့ဒီလိုမျိုးခီးစဉ်တွေတွားရောက်ခြင်းကြောင့်ပေါ့နော်နှစ်နိုင်ငံဆက်ဆံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဒီမှာဟိုခုရှိနေတဲ့အတိုင်းအတာတွေကိုပို့ပြီးတော့ဟိုလို့ပြောမယ်လေးလေးနက်နက်ပို့ဆောင်ရနိုင်နေမယ်လို့တော့ကျွန်တော်တို့ဟိုညှော်လင့်ထားပါရခင်ဗ
ျအခုဆွေးနွေးပွဲမှာနှစ်နိုင်ငံကိစ္စရပ်မျိုးစုံနဲ့နေဆက်ကဒုက္ခသည်တွေအရေးအလေးပေးဆွေးနွေးမယ်လို့အများကယူဆထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကအခြေအနေတွေကြောင့်မွတ်စလင်ဒုက္ခသည်ထောင်ထဲချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်လာတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီကိစ္စမြန်မာနိုင်ငံနဲ့ဆွေးနွေးကျင်တာပါဒီလပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုမြန်မာဘက်ကမွတ်စလင်ဒုက္ခသည်6000ကျော်ဝင်ရောက်လာတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အခြေစိုက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကလွှတ်လိုက်တဲ့အခုအထူးတပ်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ၃ရက်ကြာခီးစဉ်နဲ့ရောက်နေတာဖြစ်ပြီးဒီတော့အတွင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့လည်းတရားတွေ့ဆုံမှုရှိတယ်လို့သိရပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာမနေ့ကဖြစ်ခဲ့တဲ့ဘုံကွဲမှုတွေမှာအာရဗ်စော်ဘွားများပြည်တော်စုနိုင်ငံကတပ်တမန်၅ဦးပါသွားတယ်လို့အတည်ပြုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမြို့ကြီးကန်ဒါဟာမှာဖြစ်ခဲ့တဲ့ဘုံကွဲမှုထဲမှာလူပေါင်း12ဦးသေဆုံးခဲ့ပြီးနောက်ထပ်လူပေါင်း16ဦးဒဏ်ရာရရသခဲ့ရမှာအာဖဂန်ဆိုရထိတ်တန့်ရာရှိတွေအများစုပါဝင်ပါတယ်တရံရသူတွေထဲမှာကန်ဒါဟာပြည်နယ်အုပ်ချုပ်ရေးမှူးဟိုမေယွန်းအာစီစီနဲ့အာဖဂန်ဆိုင်ရာအာရဗ်စော်ဘွားများပြည်တော်စုနိုင်ငံတန်မတ်ကြီးဂျူမာမိုဟာမက်အဗ်ဒူလာအယ်ကာဘီတို့လည်းပါပါတယ်အာရဗ်စော်ဘွားများပြည်တော်စုဝန်ကြီးချုပ် ရှိတ်မိုဟာမက်ဘင်ရှာဟစ်အယ်မက်တွမ်ကဒီလိုရဟာလူသားဆိုင်ရာပဲဖြစ်ဖြစ်ကိုကျင်တရားအရာပဲဖြစ်ဖြစ်ဘာသာရေးအရာဖြစ်ဖြစ်ဘလို့မှအကြောင်းပြလို့မရတဲ့ရက်ဆက်မှုဖြစ်တယ်လူတို့ကိုကူညီနေသူတွေကိုတတ်ဖြစ်ခဲ့တာဖြစ်တယ်ဒီသူရဲကောင်းတွေကိုဖျားသခင်ဆောက်ရှောက်မှာပါလို့ Twitter ကနေထုတ်ပြောခဲ့ပါတယ်အရဆော်ဘာမပြည်တော်စုနိုင်ငံကြီးဝန်ကြီးကလည်းသူ့နိုင်ငံအသံမှတ်ကြီးအနေနဲ့မိဘမဲ့ကလေးတွေကိုကူညီဖို့နဲ့ပညာသင်ဆုပေးတာကြီးညာဖို့အတွက်ကန္တဟာပြည်နယ်ကိုလူသားချင်းစာနာမှုဆိုင်ရာအခီးထွက်ခဲ့ရာကနေအခုလိုဖြစ်ခဲ့တာလို့ဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအင်ကန်လေးကတေကန်ဘုံခွက်တိုက်ခိုက်မှုနှစ်ခုကြောင့်လူပေါင်း30ကျော်သေဆုံးပြီး80လောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်ရုံးတွေကနေရင်နှန်းနဲ့ထွက်လာတဲ့တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့မျက်မြင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာလူညွှန်းရေးဆိုင်ရာထိတန်းတာဝန်ရှိသူတွေအရက်သားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါပါတယ်လို့ပြောပါတယ်။မြို့တော်ရဲ့ဒါရူလာမန်အရက်ကလွှတ်တော်ရုံးတွေမှာအတေကန်ဘုံခွက်သူတူကပထမဘုံတလုံးကိုဖောက်ခွဲပြီးနောက်တူဦးကဖောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုဖောက်ခွဲတာပါ။
မြောက်ကိုရီးယားကဖြစ်လို့ဆန့်သက်မယ်လို့ပြောထားတဲ့တိုက်ချင်းဖြစ်ပယ်ထင်းဒုံးကြီး ICBM ဟာအမေရိကန်ပြည်တော်စုဒါမှမဟုတ်မဟာမိတ်တွေကိုချင်းချောက်မှုတစ်ခုမဖြစ်ဘူးဆိုရင်တော့အမေရိကန်စစ်ဘက်ကပြစ်ချမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Ash Carter ကမနေ့ကပြောလိုက်ပါတယ်။ဒီလနောက်ပိုင်းမှာတာဝန်ကမထွက်ခွာခင်မနေ့ကနောက်ဆုံးလွတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကာကွယ်ရေးဝန်ကြီး Carter ကအဲ့ဒီလိုပြောသွားတာပါ။ဘလို့ဆန့်သက်ဖြစ်လို့မှုကနေမဆိုမြောက်ကိုရီးယားရဲ့လုံနိုင်စွမ်းပေါ်စစ်ဘက်အနေနဲ့ထောက်လှမ်းရေးအချက်လက်တွေကိုကြိုတင်ရနိုင်ခြင်းရှိတယ်လို့လည်းဝန်ကြီးကာတာကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒုံးကြီးကချင်းချောက်မှုဖြစ်လာရင်ကြားဖြတ်ပစ်ချပါမယ်။အဲ့လိုမဟုတ်ရင်တော့ပစ်ချဖို့မလိုဘူး။ဘာကြောင့်လဲဆိုတော့ပိုပြီးအကျိုးဖြစ်နိုင်စရာမရှိလို့ပါ။ပထမတစ်ခုကကြားဖြတ်ပစ်ချတဲ့ဒုံးကြီးကိုချွေတာနိုင်မှာဖြစ်တယ်။ဒုတိယတစ်ခုကစမ်းသပ်မှုကနေအချက်လက်တွေရနိုင်ပါမယ်လို့ဝန်ကြီးကာတာကထုတ်ပြောခဲ့ပါတယ်။ကာကွယ်ဝန်ကြီးရဲ့ဒီပြောဆိုချက်တွေကိုပူတွဲစေဦးစုချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကသဘောတူပါတယ်။ဗိုလ်ချုပ်ကြီးဒန်ဖော့ကထိတ်တန့်စစ်ဘက်အရာရှိဖြစ်တဲ့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နောက်သတင်းဘက်မှသမ္မတဖြစ်လာခြင်းကြောင့်လည်းဒီယာဒူးမှာဆက်ရှိနေမှာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စဖြစ်ပြီးဆိုတဲ့သတင်းကိုအရင်ဆုံးပေးပို့ခဲ့သူဗြိတိသျှအမျိုးသမီးဝါယင်သတင်းတော့ကလဲဟော်လင်ဝေါ့ဒ်ဟာအသက်15နှစ်အရွယ်မှာအင်္ဂါနေ့ကဟောင်ကောင်မှာကွယ်လွန်သွားပါပြီ1939ခုနှစ်ဩဂုတ်လ28ရက်နေ့ကပိုလန်နယ်စပ်နားမှာဂျာမန်တပ်တွေနဲ့ဆက်သနက်တင်ရင်တွေအများပြားပုန်းခိုနေတာကိုအဲ့ဒီအချိန်ကအသက်28နှစ်အရွယ်မစ်ဟောလင်ဝေါ့ဒ်ကယုတ်တရတွေ့ခဲ့တာပါအဲ့ဒီအချိန်ကသူဟာပြည်တွင်းအခြေစိုက် The Daily Telegraph သတင်းစာရဲ့သတင်းတောက်ဖြစ်ပြီးရာစု2ရဲ့သတင်းဦးလို့ခေါ်ကြတဲ့အဲ့ဒီသတင်းကိုပေးပို့ခဲ့သူပါနောက်3ရက်ကြာတဲ့အခါမှာတော့ဂျာမန်တပ်တွေကပိုလန်နိုင်ငံကိုကျူးကျော်တိုက်ခတ်ပြီးလို့ဟောလင်ဝေါ့ဒ်ကသတင်းပေးပို့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ကိုချီတော်သိန်းနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်သမ္မတအိုဘားမားတက်တက်မှာမြန်မာနိုင်ငံပေါ်ဆောင်ရွက်ပေးခဲ့တာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးလာရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားရဲ့သမ္မတသက်တမ်းကဒီရက်ပိုင်းအတွင်းမှာကုန်ဆုံးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးပြီးတော့မြန်မာအစိုးရအတိုက်ခံလူငယ်တွေနောက်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံခဲ့သလိုဆယ်စုနှစ်နဲ့ချီပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုပါဖယ်ရှားပေးခဲ့တယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ယာတုတက်တန်အတွင်းမြန်မာရေးဆောင်ရွက်ချက်တွေကိုမတ်တကီထက်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံမင်္ဂလာပါ I am very honored.to be here at this university and to be the first president of the United States of America to visit your country.
ရန်ကုန်တက္ကသိုလ်မှာ2012ခုနှစ်နိုဝင်ဘာလ19ရက်နေ့မှာအမေရိကန်သမ္မတဘရက်အိုဘားမားကသမိုင်းဝင်မိန့်ခွန်းကိုပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားရဲ့ဒီခီးစဉ်ကမြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်သမ္မတတဦးအဖြစ်လည်းသမိုင်းတွင်ခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကြောင့်တန်တမာဆက်ဆံရေးအဆင့်လျှော့ချပြီးတန်းခတ်ပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံကိုထိတွေ့ဆက်ဆံရေးမူဝါဒစတင်ကျင့်သုံးခဲ့တဲ့သမ္မတအိုဘားမားရဲ့ဆောင်ရွက်ချက်တွေကမြန်မာအသွင်ကူးပြောင်းရေးကိုပိုပြီးတော့ထိရောက်စေခဲ့တယ်လို့လည်းသုံးသပ်ကြပါတယ်။အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမူဝါဒရဲ့တစိ့တစ်ပိုင်းအနေနဲ့မြန်မာအစိုးရအဖွဲ့ဝင်တွေရဲ့အမေရိကန်ခီးစဉ်တွေမှာကိုယ်တိုင်လိုက်ပါခဲ့တဲ့ဥလမောင်ရွှေကတော့အခုလိုသုံးသပ်ပါတယ်
။သမ္မတဥတွင်စဉ်အစိုးရမှာလည်းခုန legitimacy အကန့်အသတ်ရှိတယ်ဆိုရင်ပဲအိုဘားမားအစိုးရကတော့ဒီထိတွေ့ဆက်ဆံရေး policy ကိုသုံးပြီးတော့ဒီရဲရဲတင်နေမဲ့သူရဲ့လွတ်တော်တို့ပါတို့ကဒါအများကြီးမကြိုက်သေးတာတော့မှသူဒီပမာအစိုးရဝင်တာဝင်ကြီးတွေပေါ့လေတာဝန်ရှိတဲ့သူတွေ2012မှာသူတို့ရှိ요ဒီ ဒီဝင်ရုပ်သိမ်းတာမျိုးတွေလည်းရဲတဲ့နဲ့လုတ်ခဲ့တယ်ဗျာ။အဲကျွန်တော်နားလဲတာတော့ဒီအတွင်းကူးပြောင်းတဲ့အစပေါ့နော်။ဒါစကြိုးစားနေတဲ့အစိုးရအတွက်တော့ဒါခွန်အားပေါ့။ဒါအများကြီးဖြစ်စီတယ်
။အမေရိကန်သမ္မတဘရက်ကိုဘားမားကမြန်မာနိုင်ငံကိုနှစ်ကြိမ်တိုင်လာရောက်ခဲ့တာပါ။မြန်မာနိုင်ငံခီးစဉ်အတွင်းအဓိကထားပြီးတွေ့ဆုံခဲ့တဲ့အထက်မှာလူငယ်တွေအခွင့်အရေးလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတတဝက်အနေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုအလေးထားတွေ့ဆုံဆွေးနွေးခဲ့တာတွေကအခွင့်အရေးလွတ်လပ်ခွင့်တို့နဲ့ပတ်သက်ပြီးပို့ပြီးတော့လူထုကြားစိတ်ဝင်စားစေခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံခဲ့သူတို့ဖြစ်တဲ့အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ
်။သူရဲ့ဒီကဘာလုံးကလည်းစိတ်ဝင်စားပြီးတော့စောင့်ကြည့်နေတဲ့တမိုင်းဝင်တဲ့ခီးစင်မှာဒီမနိုင်ငံကဒီလူခွင့်ရေးလှုပ်ရှားသူတွေအရက်ထလုံးမှုဖွဲ့စည်းတွေကိုသူကတလေးတကြားနဲ့ပေါ့နော်ပြေဆုံးတကားပြောခဲ့တဲ့ဟာဒီကျွန်တော်တို့ဒီမနိုင်ငံမှာရှိတဲ့လူခွင့်ရေးစစ်တမ်းလှုပ်ရှားသူတွေအထူးသဖြင့်တော့အမျိုးသမီးရေးရင်းစိတ်ခံယူမှုပွဲပြားတဲ့သူတွေနဲ့အတန်ဆွမ်းပေါ့နော်အစရှိတဲ့ကျွန်တော်တို့ဒီအခွင့်အရေးမြင့်တဲ့ချင်းခံနေရတဲ့ပေါ့နော်တမန်ပေါ်ရင်လည်းအလေးထားစမ်းသပ်ခြင်းမခံရတဲ့အုပ်စုတွေဟာအများကြီးပဲကျွန်တော်တို့ပေါ်မှာကောင်းမွန်တဲ့တရားမှုတွေရှိခဲ့တယ်ပေါ့
မြန်မာဆေးအုပ်စုနောက်ဆေးအုပ်စုနဲ့နှိဆက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လုပ်ငန်းတွေအပေါ်ချမှတ်ထားတဲ့စီးပွားရေးတန်းခတ်ပိတ်ဆို့မှုတွေကိုလည်းအမေရိကန်သမ္မတဘရက်ကိုဘားမားကဖယ်ရှားပေးခဲ့ပါတယ်မြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုဖယ်ရှားလိုက်တာကြောင့်စီးပွားရေးအပေါ်မှာဘလောက်တရားမှုရှိခဲ့တယ်လဲဆိုတာကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီအတွင်းရေးမှဦးမင်းခင်ကအခုလိုပြောပါတယ
်စီးပွားရေးပို့ပြီးတော့ပုံပြအောင်စီးပွားရေးလည်းပတ်လာအောင်လုပ်ရမယ့်အချိန်မှာဒီဆက်ရှင်ရုပ်လိုက်တာကတော့အချိန်ကြိုက်ဖြစ်သွားတာပေါ့လေနော်အဲ့တော့ဆက်ရှင်ရုပ်လိုက်ခြင်းအပြင်စီးပွားရေးအပြောင်းလဲနဲ့စီးပွားရေးလည်းပတ်အောင်ပို့ပြီးတော့စီးပွားရေးတိုးတက်လာအောင်လုပ်ဖို့အတွက်ပြင်ဆင်နေကျင်းရရတော့လာပေါ့ဒါလည်းကောင်းနေအဓိကကောင်းနေချက်ပါပဲအဲပမာပြက်ထက်ကုန်ကြီးဟိုပို့လာနိုင်တာထပ်ပမာပြက်ထက်ကုန်ကြီးရောင်းမှုလာအမေရိကန်နဲ့စီဝိုင်းဆက်ဆံမှုပြင်ဆင်နေလာနိုင်ရတာမျိုးရှိတယ်အဲ့ဒါကတော့ဟိုအကျိုးတရားမှုပေါ့နော်
အမေရိကန်သမ္မတအဖြစ်ရှစ်နှစ်တာတာဝန်ထမ်းဆောင်မှုပြီးဆုံးတော့မဲ့သမ္မတဘရက်ကိုဘားမားရဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒကြောင့်မြန်မာအပြောင်းလဲပေါ်မှာအတော်လေးသိရမှုရှိခဲ့တယ်လို့လည်းအများကသုံးသပ်ကြပါတယ်ရှင်
။မဲ့တင်ကြီးထိုင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ငင်းဆက်တမတ်ကြီးဦးတောင်းထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်တဲ့တင်ကိုတင်ဆက်ပေးပါမယ်။ပြည်ပြပါအနေအတွင်နဲ့ပတ်သက်လို့မဟာဗျူဟာရှူတောင်းကနေလေးလာတုံးသက်ပြီးတော့သမရနဲ့ပြည်အောင်စုအစိုးရကိုအကြံပြုနိုင်ဖို့အတွက်အငိမ့်စားတမတ်ကြီးဦးတောင်းထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်လိုက်ပါတယ်။ဒီရာထူးတာဝန်ကိုပြည်ထောင်စုဝန်ကြီးအဆင့်သတ်မှတ်ထားတယ်လို့လက်ရှိအစိုးရလက်ထက်မှာအသစ်ဖန်တီးခန့်အပ်လိုက်တဲ့အစိုးရထိပ်တန်းအကြီးအကဲရာထူးတက်လည်းဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံရတဲ့ဦးတောင်းထွန်းဟာဘလို့လူမျိုးလဲသူနဲ့ပတ်သက်ပြီးတော့ဘလို့အမြင်တွေရှိကြသလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းထားပါတယ်
။ဟုတ်ကဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ယာရုတာဝန်ဟာဆယ်စုနှစ်များစွာအစိုးရအဆက်ဆက်တာဝန်ယူခဲ့ကြတဲ့ကာလအတွင်းပထမဆုံးခန့်အပ်လိုက်တာလည်းဖြစ်ပါတယ်။ဒီလုပ်ငန်းတာဝန်နဲ့ပတ်သက်ပြီးအငင်းစားတန်မတ်ကြီးဦးတောင်းထွန်းရဲ့လှုပ်ဖော်ကိုင်ပယ်ဟောင်းအငင်းစားတန်တမန်တူဖြစ်တဲ့ဦးမြထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
ဟိုလူပုဂ္ဂိုလ်တွေကတော့သူတို့တွဲလို့ဘူးလေဒီလိုလူတွေကြီးတော့ဗျာလူတွေကြီးတော့ဗျာနော်အလုံးလုံးတွဲပါလေဘာလို့ဒီကဘာလို့ဒီရှိတဲ့ပြရမယ်ဆိုတဲ့အမျိုးပေါ်လာလို့ရှိရင်တော့ဒီလေဆက်ကတည်းကအောင်မြင်နေစားရနိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဦးတောင်းထွန်းဟာမြန်မာနိုင်ငံဂျာယေဝန်ကြီးဌာနမှာ1982ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့ပြီးဖိလစ်ပိုင်ဘယ်လ်ဂျီယံနယ်သာလန်နိုင်ငံတွေနဲ့ဥရောပသမ္မတဆိုင်ရာတာမတ်ကြီးဖြစ်2010ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ MISIS မှာအတွင်းရေးမှူးတာဝန်ယူခဲ့သလိုလက်ရှိအချိန်မှာတော့ Shell မြန်မာ Energy Company ရဲ့အစိုးရဆက်ဆံရေးအကြံပေးအဖြစ်ဆောင်ရွက်နေတာဖြစ်ပါတယ်။ဦးတောင်းထွန်းဟာနိုင်ငံခြားရေးဝန်ကြီးဌာနမှာတာဝန်ယူစဉ်ကနိုင်ငံတကာမျက်နှာစာမှာပြည်သူမျက်နှာမကြည့်ဘဲစစ်အစိုးရကိုကောက်ွယ်ပြောဆိုတာတွေရှိကြောင်းဝေဖန်တာတွေလည်းရှိခဲ့ပါတယ်။မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ဒီအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆိုတဲ့ယာတူးသားတွေကိုနိုင်ငံရေးရာရောရင်းချမ်းရေးရာရောစိန်ခေါ်မှုမြင်ပါတဲ့နိုင်ငံမှာလိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါပေမဲ့အဲ့ဒီလိုပုံကိုယ်ကိုနော်ရွေးချယ်ခန့်အပ်တဲ့နေရာမှာတော့ဒီမိုကရေစီကိုလိုလားပြီးတော့
เนาะดิโมคราซีเบ็ดต่อถาโลต่ำมาโลย่านายเนปัญญาရှင်မျိုးเนาะနိုင်ငံရေးသမားမျိုးကိုရွေးချယ်ပြီးတော့တာဝန်ပေးအပ်တာဟာပို့ပြီးတော့ကြောင်းကျိုးစီလျော်မှုရှိတယ်လို့ကျွန်တော်ကမြင်ပါတယ
်တစ်ဖက်မှာတော့ပြည်သူဝန်ထမ်းတဦးအနေနဲ့အထက်ညွှန်ကြားချက်အတိုင်းဆောင်ရွက်ရတယ်ဆိုတဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်ဦးတောင်းထွန်းတဲ့အတူနိုင်ငံသားရဲ့ဝန်ကြီးဌာနမှာဆောင်ရွက်ခဲ့တဲ့တန်မတ်ကြီးဟောင်းဦးဖေတန်းဦးကတော့ဦးတောင်းထွန်းကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်လိုက်တဲ့အပေါ်အခုလိုရှုမြင်ပါတယ
်ဒီလိုပဲနိုင်ငံတော်အစိုးရက policy ချမှတ်ထားတဲ့ခိုင်းတာကိုလုပ်ခဲ့ရတာပဲအခုတော့အောင်ဆန်းစုကြည်စပြီးတော့တာဝန်ယူခဲ့တဲ့အချိန်ကလေးကစပြီးတော့ဟုတ်လားကိုတို့အရင်တော့ကလိုမျိုးဟုတ်လားဒီနေရာမှာကိုကအာဏာရလာပြီဆိုအရင်လူနဲ့ပတ်သက်တဲ့ဥစ္စာတွေအကုန်လုံးပြပြတယ်ဟလာဟိုအခန်းကကလထိုင်ကအစပြောင်းပြတယ်ဆိုရမမျိုးမရှိတော့ဘူးအဲသူ့အလုပ်ကိုသူဆက်ပြီးတော့လုပ်ဖို့ပဲလုပ်တယ်အခုလဲကိုယုံကြည်တဲ့ဥစ္စာပြရတဲ့တာဝန်ကိုအရင်တော့ကအတိုင်းပဲပြပြလို့ဆိုတာထမ်းဆောင်ပြီးတော့အဲဒီလက်ရှိအစိုးရရဲ့ policy တွေကို implement လုပ်သွားမယ်လို့ပဲဒါမျှော်လင့်ရတယ်ယုံကြည်ရတယ
်အငင်းစားတမတ်ကြီးဦးတောင်းထွန်းကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်တာကိုပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးအမှတ်စဉ်18မြင်းဆောင်2016ရဲ့သဘောတူဆုံးဖြတ်ချက်အရခန့်အပ်တာဝန်ပေးတာဖြစ်ကြောင်းနိုင်ငံတော်သမ္မတဦးထင်ကျော်ကဒီလ10ရက်နေ့နေဆွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်
ကမ္ဘာ့သတင်းပေးပို့ထားတာပါအခုတစ်ခါမှာတော့ TNL 54နှစ်ပြည့်ဒေါ်လာရဲ့အခမ်းအနားနဲ့တိုင်းရင်းဒေသတွေကခြေနေကိုတင်ဆက်ပေးပါမယ်ဇန်နဝါရီလ2ရက်နေ့မှာကြာရောက်မယ် TNL တက်အောင်ဖလောင်အမျိုးသားလွတ်မြောက်ရေးတပ်မတော်54နှစ်ပြည့်ဒေါ်လာရဲ့အခမ်းအနားကိုမြန်မာတပ်မတော်ကနေဝင်ရောက်နှောက်ယှက်မှုမပြုလုပ်နိုင်အောင်ရည်ရွယ်ချက်နဲ့ TNL တပ်ဖွဲ့တွေဟာရှမ်းပြည်မြောက်ပိုင်းဖလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းဆန်မြို့နဲ့အနီးပဝင်းကျင်ဒေသတွေကိုဝိုင်းဝန်းပိတ်ဆို့ပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မင်းကလည်းဒီကနေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာနန်းဆက်မျိုးတွင်စာတင်ကျောင်းနဲ့စစ်ရုံအဆောက်အဦတွေပျက်စီးခဲ့ရသလိုမြို့ခံတွေအနေနဲ့ကြောက်ရွံ့နေရတယ်လို့ဒေသခံနိုင်ငံရေးပါတီတွေကပြောပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းဆက်မျိုးနဲ့နေဝန်းကျင်ဒေသကို TNL တမ်းပလောင်တပ်ဖွဲ့တွေကနေဝင်ရောက်တိုက်ခိုက်ခဲ့လို့နေမြေခံမြန်မာတပ်မတော်နဲ့မနေ့ကနေဒီကနေ့မနေ့ထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့တမ်းမျိုးရပါတီဗဟိုလုံမှုဆောင်ကော်မတီဝင်တာလှဖေးကပြောပါတယ
်မနေ့ကအဲ့ဒီ7နာရီဝန်းကျင်လောက်မှာတော့အဲ့ဒီနန်းဆန်မျိုးရဲ့အနောက်ဖက်ချမ်းဘက်မှာအဲဟိုလတ်ဆိုတဲ့လူစုသွားဖက်မှာတိုက်ပွဲဖြစ်တယ်မနေ့ည9နာရီကျော်လောက်မှာကျတော့အဲ့ဒီနန်းဆန်မျိုးရဲ့စခန်းကုန်းကိုဒေသတွေကဝင်ပစ်တယ်လို့ပြောတယ်ကသမတော်အချိုချော့ဆက်ရုံကိုလည်းပြစ်တယ်လို့ပြောနေကြ။၎င်းကြော်တိခတ်ချပြီးတော့ဒီမနေ့ခရနိုင်ကြော်လောက်မှတခါအဲ့ဒီဇယန်ကြီးရွာဖက်မှာထပ်ပြီးတော့မှထိတွေ့မှုဖြစ်တယ်တဲ့
။မနေ့ကနဲ့ဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲမှာနန်းဆန်မြို့တွင်စာတင်ကျောင်းနဲ့လက်ဖက်ဆက်ရုံအဆောက်အုံတွေထိခိုက်မှုရှိခဲ့တယ်လို့တန်းမျိုးရပါတီဗဟိုလူမှုဆောင်ကော်မတီဝင်တာလှဖေးကစခုလိုဆက်ပြောပါရယ်။
DNA ဝင်လာတယ်ဆိုတဲ့အချိန်ကလေးကအကုန်လုံးကလမ်းပေါ်မှာမထွက်ကြတော့ဘဲနဲ့အဲဒီမှာသူတို့စစ်ဖြစ်ရင်ပုံခုံမှုကျင်းတဲ့အစင်သက်လုံထားရတယ်တချို့ရှိတယ်အဲဒါပုံရှုပြီးတော့မှနေကြတာပေါ့
မနေ့ဖက်မှာကြာရောက်မဲ့ TNL တမ်းပလောင်မြူရာလူမြောက်ရေးတပ်မတော်နေအခမ်းအနားကိုလုံခြုံရေးအတွက် TNL တပ်ဖွဲ့ကနေနန်းဆန်မြို့ဘက်ကိုစစ်မြူတဲ့အနေနဲ့ဝင်ရောက်လှုပ်ရှားတိုက်ခိုက်လာတယ်လို့ဒါလတ်ဖေးကပြောပါတယ်TNL တမရမွေးနေ့အခမ်းအနားကိုလုံခြုံတဲ့နေရာတစ်ခုမှာလှုပ်ဆောင်သွားမယ်ဆိုပေမဲ့မြန်မာတမရကနေအနှောက်အယှက်မပြုတ်နိုင်ဖို့အခုလိုမြို့ကြီးတွေမှာစစ်မျိုးတိုက်ခိုက်ခဲ့တာပါ TNL တမရမွေးနေ့ကျင်းပတဲ့နေရာကိုနှန့်ဆန်မြို့သွေးမှာရှိတဲ့မြန်မာတမရကနေအနှောက်အယှက်ပေးလို့မရအောင် TNL ဘက်ကဝိုင်းဝန်းပိတ်ဆို့ထားတယ်လို့ဒေသခံ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်ဦးထွန်းဝကပြောပါတယ်
လေးပဲလေးတာပေါ့ရိုမာအဲ့ဒီပွဲတစ်ခုချင်းပါစီအရှိလို့ဆိုပြီးတော့မှမျိုးမာထိုင်းတဲ့တပ်တွေမထွက်နိုင်အောင်ပိတ်တဲ့သဘောပဲလို့ချင်းပါတဲ့အခါပွဲနောက်ရှေ့မရှိအောင်ဆိုပြီးတော့မြန်မာတပ်မတော်တပ်ရင်းရှိတဲ့နေရာတွေကိုသူတို့ကတကားပိတ်ထားတကားလမ်းပိတ်လမ်းကြောင်းပိတ်တယ်ခေါ်တာပေါ့နော်ရှေ့ပြောအရာသူဆောင်ရွက်ကြတာပါ
TNL တပ်ဖွဲ့အင်အား80ခန့်မြို့ကိုဝန်းရံပြီးတိုက်ခိုက်နေတယ်လို့မြို့ခံတွေကခန့်မှန်းပြောနေကြပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြို့ခံတွေကြောက်လန့်နေကြတယ်လို့လဲနန့်ဆန်မြို့နယ်အန်အေဒီပါတီဝင်တော်ခေမြစ်ဆွေကပြောပါတယ
်။ဟိုးပဲရွာပိုင်းထဲမှာလည်းအတန်နဲ့ကြားနေရတာမင်းညဟိုမြို့ထဲမှာလည်းကြားနေရတာဖြစ်နေ။မြို့ထဲကလူတွေတော့သူကမကြုံဘူးတော့တော်လေးတော့လမ်းကြတယ်လို့တော်လေးကြောက်ကြတာပေါ့။မင်းညမြို့သက်တော့ဟိုဘာမှတော့ဝယ်လိုက်ရအောင်တစ်စီးလုံးအိမ်တွေပိတ်ကုန်
အခုလိုဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာသမတော်ဘက်ကရော TNL ဘက်ကပါသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ပြည်ရဲဇန်နဝါရီလ9ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းပန်လုံရွာနဲ့တာသီကျေးရွာကြားမှာ TNL တမ်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တမရှိရှိတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲအတွင်းမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။မ မြန်မာတမတော်နဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှမှုတွေဖြေရှောင်းနိုင်ရေးအတွက်ပြည်ထောင်စုအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNSC အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ TPN တို့ဟာလာမယ့်ဇန်နဝါရီလ23ရက်နေ့ထိုင်းနိုင်ငံချင်းမာမြို့မှာသွေးဆုံဆွေးနွေးသွားဖို့စီစဉ်နေစေလဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတမတော်နဲ့ကချင်လွတ်လပ်ရေးတမတော် KIO တမ်းပလောင်တပ်ဖွဲ့ TNL စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့စစ်ရေးသိမ်းမှနေစေလဲဖြစ်ပါတယ်ခင်ဗျာ။
နိုင်ငံဝင်သတင်းပေးပို့ထားတာပါအခုတစ်ခါမှာတော့နေဆက်ဒေတာကကချင်းစစ်ပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးပါမယ် KIA ဌာနချုပ်ရှိတဲ့လိုင်ဇာမျိုးအနီးဒုက္ခသည်စခန်းကဒုက္ခသည်4000ကျော်ဟာလုံခြုံရေးစိုးရင်ချက်တွေကြောင့်တရုတ်နိုင်ငံနေဆက်ဘက်ကိုရွှေ့ပြောင်းသွားကြပါတယ်တရုတ်နိုင်ငံဘက်ကနေဆက်ဖြတ်ကျော်ခွင့်မပေးလို့သူတို့ဟာနေဆက်မြင့်ကြားနာမှာဒုက္ခတွေ့နေရတယ်လို့အကူအညီပေးသူတွေကပြောပါတယ်ကချင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူပေါင်းအဖွဲ့ရဲ့ပြောခွင့်ရဂွမ်ရှာအောင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်
ဒီမနက်ဝန်သွားတဲ့ဥယျာဉ်စင်းက4000ကျော်မှရှိတာဖြစ်ပါတယ်။အဲဒီဆိုင်အောင်နဲ့ခေါဆောင်က ITP တွေပေါ့နော်။မင်းညအစပြီးသူတို့ကထိတ်လန့်ပြီးပစ္စည်းတွေပြန်ပြမပြင်ကြတာပေါ့နော်။ပြင်ပြီးဒီမနက်အစောကြီး4နာရီလောက်မှပြုတ်ပြပတ်ချမ်းချောင်းတစ်ဖက်ကိုပြန်ပြမကူးတာပေါ့နော်။ကူးတယ်ပပမဲ့မနေ့မိုးလင်းပြီးနောက်ပိုင်းကျတော့အဲ့ဒီနေရာကိုတရုတ်ရေးတွေလည်းပြန်ရောက်လာပြီးသူတို့စစ်ဆေးပြီးဒီဖက်မြန်မာဖက်အချမ်းကိုပြန်ပြမနင်းလွတ်တဲ့အနေထားရှိတာဖြစ်ပါတယ်
။ဟုတ်ကဲ့ဟိုတရုတ်ဖက်ကရောဘာကြောင့်လက်မခံဘူးဆိုတာမျိုးသိရပါလဲ
။အဲ့ဒီအကြောင်းပြချက်တော့ကျွန်တော်တိတိကျကျဘာမှမသိရဘူးပေါ့နော်။ဆိုတော့မနေ့ရောက်လာတဲ့အချိန်တရုတ်ရေးတွေရောက်လာပြမသူတို့ပြန်ဖို့ပေါ့နော်။အဲ့လိုပဲဒီတိုင်းနင်းလွတ်တဲ့ဆိုတဲ့အနေထားမျိုးပေါ့။
ဒုက္ခသည်တွေကိုတရုတ်ဘက်ကနေလက်မခံဘူးဆိုတော့အခါကျတော့သူတို့အခုဟိုဘယ်လိုမျိုးရက်တည်နေလဲခင်ဗျအ
ခုသူတို့နေနေတာကဒီအဲတရုတ်နယ်စပ်တခြားမှာပဲပေါ့နော်ခဘကန်တဖက်ကချောင်းပဲချတာဆိုတော့သူတို့ကချောင်းရဲ့တဖက်ချမ်းမှာစပင်းမနေနေတာဖြစ်ပါတယ
်ဆိုတော့ဒုက္ခသည်စခန်းထဲမှာမဟုတ်ဘဲနဲ့ခုနကဂွမ်ရှောင်းပြောသလိုဒါဟိုဒီချောင်းတခြားမှာဒါဟိုယာယီတဲထိုးပြီးတော့နေနေရတဲ့ပုံစံမျိုးလားခင်ဗျ
ยายีเดเน่นินเนย่าดาอคูตะบัดจ่อชิเนบ่เนาะอคูส่วนแล้วไอ้โตกชอบเวဖြစ်နေတဲ့အနေထားမှာဖြစ်တာဖြစ်ပါတယ
်ဆိုတော့အခုဒီတရုတ်ဘက်ကလည်းသူသွားတယ်တရုတ်ဘက်ကလက်မခံဘူးဆိုတော့အခုဒုက္ခသည်တွေရဲ့စာဝန်နေအခြေအနေရောဘယ်လိုရှိပါလဲ
ဒီမနေ့ရဲ့အနေထားမျိုးဆိုရင်တော့သူတို့အတွက်တော်တော်ဆိုးရယ်ပေါ့တော့မနေ့အစောကြီးထားပြမပြေးရတဲ့အနေထားဆိုတော့သမနက်လုံးမနေ့စာတော့မစားရပဲနဲ့ပြေးရတဲ့အနေထားမျိုးရှိတယ်ပေါ်ဆိုတာဒီ IDP တရအနေနဲ့အခုလိုထက်ဆင့်ထက်ဆင့်ပြေးလွှားနေရတဲ့အနေအထားရှိတော့သူတို့အနေနဲ့တော်တော်လေးစိတ်ဝေဒနာတွေလည်းတော်တော်လေးဖြစ်နေတာပေါ့နော်သူတို့စိုးရင်မှုကြောင်းကြမှုတွေဖြစ်နေတယ်တချို့ကတွေးတိုးဖြစ်တာနဲ့တချို့ကလွန်ခဲ့တဲ့တပတ်လုံးတပတ်ကျော်ကျော်လေးဒီလိုပဲရောက်ရရက်မှာပဲဒီလိုစခန်းချပြီးမှပြေးလွှားခဲ့ရတဲ့အနေအထားကြောင့်တစ်ဖက်မှာတော့ကျောင်းမရေးအခြေအနေတွေလည်းတော်တော်စိုးရင်ရတဲ့အနေအထားတွေရှိတာဖြစ်ပါတယ်
ကျွန်တော်အခုရှိတဲ့ရိတ်ခါရောဟိုနောက်ထပ်ဗနရက်စာလောက်ပဲသူတို့မှရှိပါတော့လေ
ကျွန်တော်တင်နေအများကြီးတော့လုံလောက်မယ်မထင်အကြဆုံးရှိမှလက်ရှိရှိတဲ့ဟာနဲ့ဆိုတော့ငါးရက်တပတ်ပေါ့နော
်ရာတီဥတုအနေထားဘယ်လိုရှိပါလဲခင်ဗျာ
ရာတီဥတုအနေထားတော့အခုခေါ်မှကြတော့ဆောင်းတွေးဖြစ်တဲ့အတွက်ကြောင့်တော်တော်လေးကိုရေးတာဖြစ်ပါတယ်ဖြစ်ချင်တော့လုံခဲ့တဲ့တပတ်တုန်းကဆိုရင်ဆောင်းတွေးကြီးမှညမုန်းပြန်ရွာတဲ့အချိန်က3-4ရက်ရှိတော့အဲ့ဒီကာလမှလည်းIDPD တော်တော်ဒီဒုက္ခရောက်ခဲ့တာဖြစ်ပါတယ်အခုဆောင်းတွေးဆိုပေမဲ့တခါလေအဲ့လိုမမျော်လင့်ပဲမိုးရွာလို့ရှိရင်တို့အတွက်တော်တော်လေးဒုက္ခရောက်တာဖြစ်ပါတယ်တစ်ဖက်မှာတော့အရန်အေးတာပေါ့နော
်ကိုအောင်ဆက်တယ်မင်းမြန်ထားတာပါ VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio Season နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ17ရက်ဗိုလ်ရုံးညပိုင်းအတွက် viewing မြဝပိုင်းစီစဉ်ရဲ့ထုတ်လင်းချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလိုက်မီတာ190တို့ကနေထုတ်လင်းပေးမယ့်စီစဉ်နေတာပါဆိုရင်တော့စနစ်ပြောင်းခေပြောင်းနေတဲ့မြန်မာနိုင်ငံမှာအုတ်ချွေရန်တရားဟာလိုအပ်ချက်နဲ့အညီလိုက်ပါပြောင်းလဲနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့
အစိုးရရန်တရားကိုတော့စပြီးတော့ပြောင်းနေတယ်ဒါပေမဲ့များသောအားဖြင့်ရက်လက်ကကြာတတ်တယ်ICRG လို့ခေါ်တဲ့ International Country
မြန်မာရေးသုံးသက်သူဦးတင်မောင်တန်းကအခုလိုဆွေးနွေးထားတာကိုဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်မှအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့ပတ်စင်အားကစားခန္ဓာတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါ။အခုသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့မာထာတာကိုဖျက်သိမ်းပြီးဘတ်စကားလိုင်းတွေပြောင်းလဲပြေးဆွမယ်ဆိုတဲ့သတင်းမွန်ဝင်ကြီးချုပ်နဲ့တင်းသားရီလွှတ်တော်ကိုယ်စားလှယ်တို့နဲ့ပတ်သက်လို့စစ်ဆေးတွေ့ရှိချက်မလေးရှားမှာမြန်မာငါးဦးအသက်ခံရတဲ့ကိစ္စအစအရာတွေကိုတင်ဆက်ပေးသွားမှာပါ။မင်းအင်ခိုင်ဦးကရေးသားပြီးတော့ဦးဆံမိုးဝေကကူညီတင်ဆက်ထားပါရရှင
်။နေပေါင်းတန်ကြာရန်ကုန်မြို့ရဲ့မြူရင်းပို့ဆောင်ရေးကဏ္ဍကိုလေဝကြီးအုပ်ခဲ့တဲ့မထထတရင်လိုင်းနေအပါဝင်ရင်လိုင်းပေါင်း300ကျော်ကိုဖျက်သိမ်းပြီးတော့အများပိုင်းတည်ယူပို့ဆောင်ရေးစနစ်တကိုဇန်နဝါရီလ16ရက်နေ့မှာစတင်ပြီးတော့ကျင့်သုံးပြည့်စွဲမယ်ဆိုပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကြေညာလိုက်တဲ့သတင်းဟာဒီဒီပတ်ရန်ကုန်မြို့နေပြည်သူတွေကြားမှာစိတ်ဝင်စားဆုံးဖြစ်ခဲ့ပါတယ်။မထတာကိုဖျက်သိမ်းမယ်ဆိုတာကြောင့်နေ့စဉ်မဖြစ်မနေအလုပ်ကိစ္စနဲ့တွာလာနေကြတဲ့ရန်ကုန်မြို့နေပြည်သူတော်တော်များများကတော့အဲ့ဒီသတင်းကိုဝမ်းသာကြိုဆိုကြတာကိုလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။မထတာကတ်စပီယာတွေရင်မောင်းနေရဲ့မဲ့မဲ့ရန်ရန်ပြောဆိုပြုမူတာတွေတချို့နေရာတွေမှာစီးမဲ့ကမ်းမဲ့မောင်းနှင်လို့လူတေဆုံးမှုတွေရှိခဲ့ပေမဲ့တာဝန်မီပဲမောင်းပြေးတာမျိုးတွေဖြစ်ခဲ့တာကြောင့်မထတာရင်လန်းနေပေါ်မှာအများကစိတ်ပြက်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုလိုမထတာကိုဖျက်သိမ်းပြီးတော့အစားထိုးမဲ့အများပိုင်းတယူပို့ဆောင်ရေးစနစ်မှာအစိုးရဘက်ကဘလို့စနစ်တကျစီစဉ်ဆောင်ရွက်ထားတယ်ဆိုတာမသိရသေးတာကြောင့်ပြည်သူတွေမှာစိုးရိမ်ကြောင်းကြမှုတွေကတော့ရှိနေကြဆဲဖြစ်ပါတယ်။အရင်ကရင်လိုင်းပေါင်း300ကျော်ပြေးဆွဲနေရကနေရင်လိုင်းပေါင်း58လိုင်းလျှော့ချပြောင်းလဲပြေးဆွဲမှာဖြစ်တဲ့အတွက်ဒီထက်ပိုပြီးတော့တေချာပိုင်နိုင်မှုရှိအောင်သူတည်တနာပြုလုပ်ပြီးတော့ပြင်ဆင်ထားတဲ့နယ်လူမှုသဘောထားစစ်တမ်းကောက်ခံတာမျိုးတွေလုပ်ထားတဲ့နယ်လို့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဦးနေဖုံးလကသူ့ရဲ့အမြင်ကိုပြောပြပါတယ်
။ဒီကတော့အခုဒီပို့စင်တင်တဲ့အခါမှာဒါပြည်သူတွေဘက်ကပြန်ကြားရတာပေါ့နော်။ပြန်ကြားရတဲ့အခါကျတော့အဲ့လိုမျိုးတချို့ line တွေကြောက်သွားတာမျိုးရှိနေတယ်။နောက်တချို့ line တွေဆိုတော့အဲ့လိုမျိုးအရင်တော့3-4 line ပြီးခဲ့တဲ့နေရာမှာ2 line ပဲရှိတော့တာမျိုးပေါ့နော်။အဲ့အခါမှာရင်းကြီးရေလုံလောက်မှုရှိမှာကိုစိုးရင်ကအဲ့တော့အခုအချိန်မှာတော့ဘာဟိုဘယ်လိုကောင်းလဲစိုးရင်မှုနဲ့ပြောနေတာမျိုးတွေနောက်ပြီးတော့အဲ့ရင်နည်းနည်းလေးအဆင်မပြေဖြစ်သွားတာမျိုးလေးတွေရဟိုတော့ပြည်သူတွေတော့တန်ကြားနေရတော့။နောက်အကြီးဆုံးတစ်ခုကတော့အဲ့တချို့တွေ3-4 line တော့တစ်ဆင့်နည်းနည်းရောက်တဲ့ခရီးစဉ်တွေကအခု23ဆင့်ပြောင်းစီရမယ်နေသားမျိုးပေါ့နော်အဲ့ဒီမှာဒီကားကားပါနည်းနည်းလေးဉာဏ်ရက်ပို့ပြီးတော့တက်လာမယ်ပုံစံမျိုးလေးတွေတွေ့ရတယ်သူကအနေနဲ့တော့ဟိုကျေတော့ပြင်ဆင်ခဲ့မှာပဲလေဒါလားဒါပေမဲ့လည်းအမှန်တမ်းပြောမှဆိုတော့အဓိကတော့ research ကြီးကောက်တင်တာပေါ့နော်ဒီစစရဲတော့လေအကဲကဲကြီးအများကြီးတွေ့ရုံမှတင်တယ
်တစ်ဆက်ထဲမှာပဲ EOD တိုင်းဝင်းကြီးချုပ်ဦးမန်းကျော်နေဟာရင်မတော်တဆဖြစ်မှုမှာထိခိုက်ဒဏ်ရာရသွားတာကြောင့်ဆေးရုံရောက်သွားတဲ့တွင်အခုဒီဘက်မှာလူများစိတ်ဝင်စားကြပါတယ်တစ်ဖက်ကရင်မောင်းသူကတော့ထွက်ပြေးသွားတယ်လို့မီဒီယာတွေပေါ်မှာဖော်ပြကြပါတယ်နောက်ထပ်ပြောပြချင်တာကတော့မလေးရှားနိုင်ငံကွာလာလမ်ပူမြို့ကလျှက်စစ်ဆက်ရုံမှာအချိန်ပိုဆင်းနေတဲ့မြန်မာလူသား73ယောက်ကိုဓားနဲ့ဝင်ခုတ်တာကြောင့်9ယောက်တေဆုံးသွားတယ်ဆိုတဲ့သတင်းကိုမီဒီယာတွေပေါ်မှာဖော်ပြတာတွေ့ရပါတယ်မတိပဲကြံရိတ်ခဲ့သူတွေကိုရဲစခန်းမှာစစ်ဆေးမေးမြန်းနေပြီးတော့စောင့်ရှောက်ခံထားရဆဲဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းကိုမြန်မာပြည်သူအများပြားကစောင့်ကြည့်နေကြတာပါမကြခင်ကတိုင်ကြားခံရတဲ့တနင်္သာရီတိုင်းကလွှတ်တော်ဥက္ကဋ္ဌ2ဦးနဲ့မွန်ပြည်နယ်ကဝင်းကြီးချုပ်တို့ရဲ့ကိစ္စကိုပါတီတွင်းမှာကြားနာစစ်ဆေးမှုတွေပြုလုပ်တာပြီးဆုံးသွားပြီဆိုတဲ့သတင်းတွေထွက်ပေါ်နေပြီးဘလို့အရေးယူဆောင်ရွက်သွားမယ်ဆိုတာကိုမွန်ပြည်နယ်နဲ့တနင်္သာရီတိုင်းကပြည်သူတွေကစိတ်ဝင်စားနေကြပါတယ်လက်တလုံးမှာဆုံးဖြတ်ချက်မချသေးပေမဲ့ပါတီရဲ့မူဝါဒအတိုင်းအရေးယူသွားဖို့ရှိတယ်လို့မွန်နိုင်ငံရေးသမားတချို့ကသုံးသပ်ကြပါတယ်ပါတီမူဝါဒအတိုင်းဆုံးဖြတ်သွားမယ်လို့လည်းယုံကြည်တဲ့အကြောင်းမွန်ပြည်နယ်တံပြူစီရဲ့စီပင်တရားရေးကော်မတီဥက္ကဋ္ဌဦးထွန်းမြင့်ကျော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်ထင်ရတော့နိုင်ငံရေးရဒီအုပ်စုကြီးရတော့ဘူကိုယ်လေးဒီနေပဲရတော့ရှိတာမရှိတာတော့မဟုတ်ဘူးအဲ့ဒီပါတီကျွန်တော်ပဲတယောက်ခုရှိမှာဒီကိုယ်လေးမိုးပြီးနေဝင်ကြီးချုပ်ကိုမပြောတော့ဆက်ပါတီရောက်ပါတီကိုပါတီရဆုံးကမှာပြည်ရတော့ကျွန်တော်ပြောတာတော့မပေါ်ဘူးဗျာအဲ့ဒါတော့နဲ့ဒီဘယ်လိုတိုင်ကြားရတာလဲဆက်သက်ရတာဒီကိုယ်လေးအခုဒီလက်ရှိရာတူတဲ့ထိုက်တန်နဲ့သိုးထောင်နိုင်ရည်မရှိဘူးလို့အဲ့ဒီကိုရေးကြည့်ခဲ့။ကောက်ဖြတ်တာလို့ပြောထားတဲ့ခါကျတော့အေးယူပဲကြားထားတယ်။ အစ်တဲ့ပုံပါဒီလိုဖြစ်ဖြစ်ချားတယ
်ဒီတစ်ပတ်မှာတော့မြန်မာပြည်ကိုအလုတဘောရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကချင်ပြည်နယ်ကဆေးဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားပြီးတော့ဒုက္ခသည်တချို့နဲ့တွစ်ဆုံနှံခဲ့ပေမဲ့သူမတွားကျင်တဲ့နေရာဒေသတချို့ကိုအစိုးရကလုံခြုံရေးအကြောင်းပြချက်နဲ့တွားခွင့်မပေးဘူးဆိုတဲ့သတင်းပုံမှန်66ဂါကြီးနဲ့ဖမ်းဆီးခံထားပြီးမကြခင်ကဝင်းချတောင်းပန်မှုတွေပြုလုပ်ခဲ့တဲ့11 Media Group ရဲ့ CEO ကိုကျပ်3,500နဲ့အာမခံပေးလိုက်တဲ့အကြောင်း ABSDF အဖွဲ့ကသူတို့ရဲ့ဘိုးကောမဒီဝင်ရဲဘော်မင်းထေးကိုဖမ်းဆီးလိုက်တာဟာညဉ့်ညာရေးဆောင်ရွက်နေတဲ့ဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့သတိပေးလိုက်တဲ့အကြောင်းစတာတွေဟာအများစိတ်ဝင်စားတဲ့မီဒီယာသတင်းတွေဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဒီခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်စနစ်ပြောင်းခေပြောင်းနေတဲ့မြန်မာနိုင်ငံမှာအုပ်ချုပ်ရေးရန်တရားဟာလိုအပ်ချက်နဲ့အညီလိုက်ပါပြောင်းလဲနိုင်ပါရဲ့လားခေါရိုးကျိုးနေတဲ့ဘီယိုကရေစီရန်တရားဟာ2016အတွင်းဘလောက်ထိရှိကိုရွေးခဲ့ပါသလဲမြန်မာရေးသုံးသပ်သူဦးတင်မောင်တန်းမြန်မာနိုင်ငံမှာ3လတာအလှည့်ကျတာဝန်ထမ်းဆောင်ပြီးပြောင်းရောင်းလာတဲ့ကိုအောင်လွင်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်ဖွဲ့စည်းပုံအရပေါ်ပိုင်းမှာအပြောင်းလဲတွေရှိကောင်းရှိနိုင်လဲလူတွေပဲပြောင်းလာရှိနိုင်တယ်ဒါပေမဲ့မူအားဖြင့်ဖြစ်ရအောင်ပြောင်းလဲလာရတယ်မရှိဘူးအောက်ခြေပိုင်းမှာအခုမှတက္ကစီသမားပဲဖြစ်ဖြစ်ဒေရောင်သေးဦးဝယ်ပဲဖြစ်ဖြစ်ပြည်ဝိုင်းသမားပဲဖြစ်ဖြစ်ကျွန်တော်တို့လွှာသေးရလူတွေနဲ့စကားပြောကြည့်ရခါမျိုးမှာသူတို့တွေကပြောင်းလဲမှုရတာကိုသိရတာမခံစားဘူးဆိုတော့ကျွန်တော်တို့အများကြီးလို့ပြောတယ်ဒါကဟိုအထင်ရှားဆုံးဟိုဥပမာလို့ပြောရမှာတဲ့
ဟုတ်ကဲ့ပြည်သူတွေကပြောင်းလဲမှုကိုမခံစားဘူးလို့ပြောတယ်အုတ်ဒီမောင်သ
ားအစိုးရရန်ရဲကိုတော့စပြီးတော့ပြောင်းနေတယ်ဒါပေမဲ့များသောအားဖြင့်ရက်လက်ကကြာတတ်တယ် ICRG လို့ခေါ်တဲ့ International Country Risk Sky နိုင်ငံတွေတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံလို့ရှိရင်ဘလောက်ထိစွန့်စားရမလဲ1985နဲ့2009ထိလောက်ခဲ့တာရှိတယ်အဲ့ဒီတည်းမှာအများဆုံးပြောင်းသွားတဲ့နိုင်ငံ20ရဲ့ပြန်ပြကြာတဲ့နှစ်ကိုကျွန်တော်ပြောပြခြင်းတယ်ပထမဆုံးကဘီယိုကရေစီရဲ့အရေးအသွေးပေါ့နော်အဲ့ဒါကပြန်ပြအနှစ်20ကြာပါတယ်အစိုးရရဲ့ထိရောက်မှုပြန်ပြ36နှစ်ကြာပါတယ်အများဆုံးပြောင်းသွားတဲ့နိုင်ငံကဘီယိုကရေစီရဲ့အရည်အသွေးပြောင်းလဲဖို့ရဖို့အတွက်ဆယ်နှစ်အချိန်ယူရပါတယ်အစိုးရရဲ့ထိရောက်မှုကိုရဖို့အတွက်အများဆုံးပြောင်းတဲ့နိုင်ငံ73နှစ်ယူရပါတယ်ဒါကြောင့်ပြည်သူလူထုရဲ့လက်ကချက်ချင်းမတွေ့နိုင်နေပါဘူးမတွေ့တာကြောင့်မပြောင်းမှုလို့တော့ပြောလို့မရပါဘူ
းဟုတ်ကဲ့ဆရာအဲ့တော့အခုမြန်မာနိုင်ငံမှာကြတော့အဲ့လိုနှစ်ပေါင်း20 30 30ပြင်ကြာမြင့်နေတိုင်းပြည်ဆက်ပြီးတော့ရွေ့နေရလားရောနိုင်ငံရေးစီးပွားရေးအဖြစ်ဘီယိုကရေစီမပြောင်းရင
်ရွေ့နေတယ်လို့ပြောလို့ရပါတယ်အထူးသဖြင့်မူဝါဒအပြောင်းလဲတွေအရွေ့တွေရှိတယ်ဒါပေမဲ့အကောင့်တက်ဖော်တဲ့အခါမှာထိရောက်မှုအပိုင်းကတော့နှေးလိမ့်မယ်အဲ့တော့မလုပ်ဘူးမဟုတ်ဘူးလုပ်နေတယ်လုပ်နေတယ်လို့ကျွန်တော်ကတော့သိပါတယ
်ဟုတ်ကဲ့ဆိုတော့ကောင်လင်းဦးလောလောဆယ်မှာထင်ရှားဆုံးကောင်လင်းဦးတို့ဆိုတဲ့တင်းနောက်တောင်ဝန်နဲ့သွားတယ်ဘလောက်ရကူလဲဗျာနမူနာပြောပါဦး
ကျွန်တော်တို့ဆိုတော့တစုံတရာအတိုင်းသာစောင့်ရမယ်ဆိုတော့မှန်တယ်ဒါပေမဲ့တချို့အပိုင်းတွေမှာဟိုအထူးသဖြင့်ဘီယိုကရေစီရန်ရဲပိုင်းမှာဟိုလောလောလတ်တချို့ကလေးတွေကပြင်လို့ရနိုင်တာလေးရှိရလို့ထင်တယ်ဒါပေမဲ့ဟိုအရာတွေကိုမပြင်ရတော့ဟိုမူကြောင်လားလူကြောင်လားတော့မသိဘူးဥပမာဒီသာတတန်းတိုးကိုကိစ္စမျိုးမှာဟိုပြင်ကြားရေးဝန်ကြီးကထောက်ခံချက်နဲ့သွားရတယ်ဆိုတော့သူတို့စပွန်ဆာပေးတဲ့သဘောမျိုးဆိုတော့သူတို့ရဲ့စာကိုကျွန်တော်တို့ကယူရတယ်ဒါပေမဲ့သူတို့စာကိုတော့ဟိုရန်ကုန်မှာရှိတဲ့လောကရုံးချုပ်ကိုပို့တယ်လောကရုံးချုပ်ကအဲ့စာမရမချင်းကျွန်တော်တို့ဇလန်ကိုကိုင်လို့မကိုင်ဘူးမကိုင်တော့ဒီကြားထဲမှာကျွန်တော်ဗီဇာတန်းအသိမချတဲ့အချိန်မျိုးမှာကျွန်တော်ခက်ခဲတွေ့ရတယ်။နောက်ဆုံးလောက်ကယုံကြည်ကိုကျွန်တော်ပြန်သွားမေးတော့ဘာသွားချင်ရောလဲဆိုတော့အမှသူကဝန်ကြီးဌာနလိုက်ဆိုင်ရွေးရုံးချုပ်မှာထားတယ်။စာရမရောက်ကိုကော့ကိုရှာပါရဲဆိုတော့ OK ကော့လေးနောက်ဆုံးသူလူရင်းအမကြည့်လို့ထားပါတော့ကျွန်တော်ဝင်ရှာတယ်မဲ့အဲ့မှာတခုအားသိနေတာဘာသွားတွေ့ရလဲဆိုတော့ကျွန်တော်ပိုင်ရှာရဲဆိုပေမဲ့တခြားလူတွေရှောက်ထားတယ်ရှောက်သွားတယ်သူတို့ကိုရီးကိုရာချက်လက်ပြီးအကုန်လုံးကိုဂျုံသွားပြီးကျွန်တော်ကြည့်ရတယ်သွားတွေ့ရတယ်သူတို့ဒါရီကဘယ်လိုပြောလဲကျွန်တော်
ဆိုတော့ဒီရလမချစ်တဲ့ကိစ္စမျိုးလေ။ဆရာတို့ကအဲ့ဒါမျိုးပါဆရာ။အမှုကိစ္စရှိလို့လာတဲ့လူကသူ့စာကိုသူပြန်ရှာပြီးတော့ပြနေရတယ်ဆိုရင်ကိစ္စမျိုးကိုမျိုးမျိုးဆန်ဆန်ပါရောက်မပြောင်းနိုင်ဘူးလေဆရာ
။ဘီယိုကရေစီရဲ့သဘောကအရင်အစိုးရလုပ်ခဲ့တဲ့လုံထုံးလုံကြီးပုံစံနေတိုင်းပဲသူတို့ကဆက်သွားပါလေ။တာဝန်ရှိတဲ့လူတယောက်ကဒါကိုပြောင်းမယ်လို့မပြောင်းမချင်းထီသူတို့ဒီလုံမြဲအတိုင်းဆက်ပြီးလုပ်ရပါတယ်။အဲ့တော့ရေဘူးကအားဖြင့်ဆိုရင်ဘိုးချုပ်တဲ့ရန်ညာစနစ်ရှိတယ်။အဲ့ဒါကိုမချိသေးဘူး။ဘခုမှာထိုင်နေတဲ့လူကြီးတွေကလည်းဒါကိုဖြစ်ရကောင်းမှန်သိတဲ့ဟာကလည်းအားနည်းနေတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အရင်စနစ်ကဆက်ပြီးတော့လွှမ်းနေပါတယ်။ကျွန်တော်တို့ဘီယိုကရေစီနဲ့နိုင်ငံရေးအဆင့်နှစ်ဆင့်ရှိတယ်ပေါ့နော်။အရင်တော့ကတော့ဘီယိုကရေစီရဲ့အလုပ်ထုံးလုပ်ကြီးတွေကသူ့ဘာသူသူသွားလို့ရတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအဆင့်ကလုံးဝလွှမ်းလာတယ်။တနည်းပြောလို့ရှိရင်ဝင်ကြီးအဆင့်ကပေါ့နော်။
ော်ဘျူရိုကရေစီကဘာရဲ့စစ်ငါဘာလို့လုံးမလဲဆိုတော့ပြန်လဲစီးစစ်သုံးသက်တဲ့လုပ်ငန်းကြီးတစ်ခုလုံးကအင်ပတန်အရေးကြီးလိုနေတယ်အရင်ဆိုရလက်ထက်တုန်းကလည်းဒါကိုမလုပ်ခဲ့ဘူ
းဟုတ်ကဲ့
အခုဆိုရအထိလည်းမလုပ်သေးဘူးလို့ကျွန်တော်ထင်တယ
်အခုကျွန်တော်တခုမမြင်တာအဲ့တော့ဝန်ကြီးဆိုကြပါစို့ဝန်ကြီးကတကယ်ဆုံးဖြတ်ပိုင်ခွင့်ရှိသလားကျွန်တော်ကြုံမှုပါတယ်အာဆီယံအစည်းအဝေးတစ်ခုကိစ္စကျွန်တော်ဒီကိုမလေးရှားမှလားမသိကျွန်တော်အဲ့မှာရောက်နေတဲ့အခါသတင်းနောက်တွေကမြန်မာနိုင်ငံသားဝန်ကြီးကိုမေးကြပါတယ်နာမည်တော့မပြောလို့ရပါဘူးကိစ္စတခုအဲ့ဒီဝန်ကြီးကဘာပြောလဲဆိုတော့အထက်ကိုတင်ပြရအောင်မယ်ဆိုပြီးတော့ပြောတော့လူရဲဝိုင်းရဲဝန်ကြီးလောက်တဲ့လူကအထက်ကိုတင်ပြရအောင်မယ်ဆိုတော့အထက်မှာတူဦးတယောက်ထဲရဲ့ဆန္ဒကပဲသူတို့အဲ့ကဘာပြောမလဲဆိုတော့ညွှန်နေရအဲ့ဒီအစီအစဉ်များရှိနေသေးလားဆရာတို့
အမှန်ကတော့ဝန်ကြီးဌာနတွေဖွဲ့ထားပြီးပြီဆိုလို့ရှိရင်ကိုဝန်ကြီးဌာနတွေရှိတယ်ပြီးရင်အရာရှိတွေရှိတယ်သူအစ်စ်နဲ့သူရှိတယ်ဆိုလို့ရှိရင်ပဲစစ်မှာဘာလုပ်ရမလဲဆိုတော့တတ်မှတ်ချက်တွေကစနစ်ပြတာရှိခဲ့လို့ရှိရင်သူအစ်စ်နဲ့သူဆုံးဖြတ်သွားရုံပဲဒါပေမဲ့အဲ့ဒီစနစ်တွေကပြတ်သွားတယ်အဲ့တော့ဝင်းကြီးကပဲဆုံးဖြတ်တယ်တခြားနိုင်ငံတွေမှာဦးစီးမှုလို့ဆုံးဖြတ်တဲ့ကိစ္စတွေဟာဝင်းကြီးကဆုံးဖြတ်နေတဲ့ဟာမျိုးဖြစ်နေတဲ့ဗမာပြည်မှာဒါကိုပြန်တက်ရဖို့ဟာဝင်းကြီးကတာဝန်ရှိဆုံးလူဖြစ်တယ်ဝင်းကြီးရဲ့အထက်မှာတစ်ခါကော်မတီတွေတစ်ခါထပ်ရှိနေကြတယ်အဲ့ဒီကော်မတီတွေကတကယ်တမ်းကျတော့အောင်ဆက်ညီနိုင်ဖို့အတွက်ပဲဖြစ်ပြီးတော့ဆုံးဖြတ်ချက်ချဖို့မဟုတ်ဘူးဒါပေမဲ့ဆုံးဖြတ်ချက်ချမဲ့ကိစ္စတွေပုံမှန်လည်းအဲ့ဒီကက်ပီတယ်ကော်မတီကိုတင်နေကြတာလည်းရှိနေကြတယ်ချင်းလင်းတဲ့ပြဋ္ဌာန်းချက်မရှိဘူးမာမန်နျူရယ်လို့ခေါ်တဲ့လက်ချွဲသတ်မှတ်ထားတဲ့ procedure တွေဒါတွေအကုန်လုံးကရှင်းလင်းတဲ့ဟာကမရှိထားခဲ့ဘူးဒါကစနစ်တစ်ခုလုံးမှာဖြစ်နေတဲ့ကျုပ်
ဟုတ်ကဲ့ဒါကဘ ഹു အစိုးရပိုင်းပေါ်လေဒါနမူနာပြည်နယ်နဲ့တိုင်းဥထုပ်ရေးတွေကြတော့ဘယ်လိုမြင်ပါလဲဆရာဦးဒီမောင်သားပြည်နယ်နဲ့တိုင်းဥထုပ်ရေးကြတော့ဒီလိုပဲအတားအဆီးရှိသလားသလူဟာပိုပြီးထိရောက်သလားပြည်နယ်နဲ့တိုင်းနယ်နဲ့
ဟိုဒီဘူအားချင်းတော့ဒီနယ်တိုင်းဥချိုရေးစနစ်မှာပဖို့နဲ့ဆက်ဆက်နေတဲ့ဝန်ကြီးဌာနတွေကပုံပြီးလွှမ်းမိုးတာပေါ့နော်ဒီနယ်တိုင်းအစိုးရတွေရဲ့အောက်မှာဖက်ဒရယ်ချုပ်ပုံချင်ကဥရေရာ civil service ကိုခေါ်တဲ့ပြည်သူ့နယ်ပယ်ဝန်ထမ်းစနစ်ကိုဖွဲ့စည်းခွင့်ပေးထားပေမဲ့လို့အဲ့ဒီလိုသူ့အောက်မှာတိုင်းရိုက်ဖွဲ့စည်းထားနိုင်တာမရှိသေးဘူ
းကိုအောင်ဝင်ဦးကနယ်ပယ်ကိုသွားတဲ့အခါမှာဘယ်လိုတွေ့ခဲ့ရလဲခင်ဗျာပြည်နယ်တိုင်းဥချိုရေးနဲ့ပတ်သက်ပြီးဆက်ဆံတဲ့အခါအခက်ခဲပြီ
အဲ့တော့ကျွန်တော်ဟိုဆရာတော်မတန်းပြောတာကိုသဘောတူပါတယ်ရေဝူရအချင်းကတော့ပူလောင်ဆိုးသေးတယ်လေဟိုတကယ်ဘူဆိုးတဲ့ level မှာတော့မှဟိုတာမျိုးတွေကိုယ့်အကူမဆုံးဖြတ်နိုင်ဘူးဆိုတော့ဟိုပြည်ထောင်တိုင်းစစ်မှာပူဆိုးတယ်လို့ပြောနိုင်တယ
်ဟုတ်ကဲ့နောက်တစ်ခုကဒီလိုအုတ်ထုတ်ရေးရန်များကိုအပြောင်းလဲလုပ်တဲ့နေမှာဆရာဥတ္တမောင်တန်းစောစောအပြောင်းလဲကမ္ဘာနိုင်ငံတွေရဲ့သုရေသနကိုကြည့်ရင်သူတို့ရဲ့လေးလာချက်ကြည့်ရင်မြန်မာနိုင်ငံမှာလို့စစ်တပ်ရဲ့အာဏာလောင်ရေးအမှားရှိနေသေးလားအဲ့ဖွဲ့စည်းပုံတွေကအဲ့ဒီအချက်ကောမြန်မာနိုင်ငံအုတ်ထုတ်ရေးတွတ်တက်မှုတွေဘလောက်အဟန္တာဖြစ်စေတယ်ထင်ပါတယ
်ဟောအဓိကအဟန္တာပါလဲဆိုတော့စစ်တပ်ကိုဒေချင်းတင်ကြားပေးတာကအထူးတာဝန်ကိုထမ်းဆောင်ဖို့တည်တာလေကတ္တနာကိုရှာဖွေဖြည့်ရှင်းမယ်ဆိုရင် oriented နဲ့စစ်တပ်ကို training လုပ်တာမဟုတ်ပါဘူးဒီတော့တစ်ဖက်မှာကြတော့လေကျွန်တော်အရက်ပက်ပညာရေးမှာကပြဿနာကိုဇောင်းပေးကြည့်ပြီးပြဿနာကိုဖြေရှင်းတယ်ဆိုတော့ဘက်ကိုမြောက်တော့ပဲနဲ့လွတ်ကျက်ဆိုတာကိုဖြစ်နေတယ်ဒါကဗမာပြည်ကကြုံနေရတဲ့ပြဿနာပေါ့နော်အထူးသဖြင့်စစ်တပ်လွှမ်းမိုးမှုအောက်မှာကြုံလာရတဲ့အတွက်ကြောင့်မို့ဘျူရိုကရေစီမှာကြုံရတဲ့အဓိကပြဿနာပါတခြားကတော့နိုင်ငံရေးအဆင့်ပေါ့နော်နိုင်ငံရေးအဆင့်ကစကားပြောမယ့်ကိစ္စတွေဖြစ်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကွာလူရောဘယ်လိုတွေးမိပါလဲစစ်တပ်ရဲ့လွှမ်းမိုးမှုရှိနေခြင်းကရောမြန်မာနိုင်ငံအုပ်ချုပ်ရေးအပြောင်းအလဲကိုဘလောက်အဟန္တာဖြစ်စေပါသလဲလွယ်လင်းတကူပိုဖြစ်စေသလားအဟန္တာဖြစ်စေသလားဆိုတော့
ဒီကြားစစ်တပ်ကစစ်ပီလွှမ်းမိုးနေတယ်များတော့အဟန္တာတော့ကျုံရမှာပဲဘာဖြစ်လို့လဲဆိုတော့အနေဆုံးဥမာဟိုငင်းငယ်ကြီးစားရမှာအစိုးရလုပ်ချင်ပေမဲ့လေဟိုစစ်တပ်ကသဘောထားတစ်မျိုးဖြစ်နေတယ်ဖြစ်တယ်နောက်တစ်ခုကအားကြီးလိုက်စားမှုနဲ့ပတ်သက်ပြီးပြည်သိရရင်ကိစ္စတွေလို့တခြားတက်နဲ့ပတ်သက်လို့ရှိရင်ဟိုဟိုသူ့လိုဖြစ်လို့မရဘူးဆိုရင်အပိုင်းမျိုးတွေဖြစ်လာတော့ဒါတွေက
ဟုတ်ကဲ့ so I corruption အခုလည်းရပ်နေပတ်သက်လို့ကောင်းလို့ပြောတာစစ်တပ်နဲ့ပတ်သက်နေရောအပိုင်းဆိုတော့တူလို့ထီလို့မရဘူးပြောတာဒါပေမဲ့ bureaucracy အုပ်ချုပ်ရေးရန်ရာတစ်ခုလုံးရဲ့အခုလည်းရပ်နေပတ်သက်လို့ကျွန်တော်ဘယ်လိုပြောရမလဲဒေါန်ဆန်းစုကြည်ကတော့တခါပြောတာကြားလိုက်ပါတယ်ဝန်ကြီးအဆင့်မှာတော့အခုလည်းရပ်မရှိဘူးလို့ပြောတော့ကျန်တဲ့အဆင့်မှာလိုက်စားမှုရှိရဆိုရင်တိုင်ပါဆိုပြီးတော့သူကပြောတော့ပါတယ
်ဝန်ကြီးစုဆိုတော့ညသိန်း30သိန်း30ပေါင်ဝင်ရရနေကြတဲ့လခဆိုတော့ဒါဝန်ထမ်းကအဲ့လိုပြောတဲ့အခါပြုံးမှာပေါ့နော်အဲ့ဒီတိုင်းပဲကျွန်တော်တို့ပြန်ပြောကြတာပေါ့ဆိုတော့ဝန်ထမ်းတွေရဲ့စာဝင်တွေချက်တင်မှုဒါနံပါတ်1ရေးချတယ်ဒုတိယကျွန်တော်တို့ဒါလခတူဖို့ဆိုတာနည်းနည်းခက်တယ်အဲ့ဒီတော့အကျိုးခံစားခွင့်ဘိုင်းဆိုင်ရာမူဝါဒတစ်ခုလုပ်နေတယ်ဒါပြည်ပြည်ပြည်ပြည်လိုအပ်တယ်ပေါ့နော်အော်မအေးရပိုင်မယ်ခါငါနေရလို့ရှိနေအဲ့ဒီခါငါအကကိုပြေးမလားမပြေးဘူးလားဆိုတော့စာချစ်စင်မူဝါဒမျိုးပေါ့နော်ကျမ်းမာရေးပညာရေးဆိုင်ရာကိစ္စတွေတခြားတော့အကျိုး benefit ဆိုတဲ့ကိစ္စတွေကိုမူဝါဒတစ်ခုလိုအပ်တယ်ထင်တယ်အဲ့ဒါအရင်ဆိုရလဲမချနိုင်ခဲ့ဘူးအခုဆိုရမှလည်းချထားတာကျွန်တော်မတွေ့ရသေးဘူးနောက်တစ်ခုကစနစ်ကိုတည်ဖို့လိုတယ်
ကျွန်တော်ကလူကိုအာယုံစိုက်တာတဲ့စနစ်နဲ့ဖွဲ့စည်းတိစောက်ပုံပိုင်းကိုအာယုံစိုက်စေတယ်
โอเคไอ้วันนั้นตะตาจองชีเนี่ยปะทะพี่ว่ากองริวบาริตื้มมิได้แล้วกองริวรู้เสร็จสั่นยาได้คุณน่ะกุษากูเสียรู้เปล่าไอ้วันนั้นนี่ก็ตรุอลุกตรุจีนัดနေยาล่ะดิคิดติมา
ใต้จีนัดเลยมั้ยรู้ว่าเราไม่อยู่สาวไม่จีนัดรู้เลยโหตะชาลุกเสียลุกไก่ขึ้นแล้วแหละชาป้าเราโหไม่จีนัดเลยลุกออกมาเลยดิชาตมนั้นပြောတာแล้วเราละกันเลยวันนั้นนี่ชิ้นเพชรช้าราโหตั้วพี่อิจฉินนาเราเนี่ยบะเตียอ่ะเนเนจะเลยสร้างนี่พัฒนาแล้วชีวิตมาตะกี้อ่ะโหสรุปโหดีวันนั้นนี่ဟိုတာရင်နိုင်တော့ကိုကျွန်တော်မလုံနိုင်မယ်နဲ့ဒီဝန်ထမ်းတွေတစ်ပတ်သက်အလိုအောက်ကြီးလိုက်စားမှုတက်ဖြစ်ချင်တာနဲ့ရေးယူတာဖြစ်ပြီးတော့လုံမယ်ဆိုရင်တော့စိတ်မတရားဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကျွန်တော်ရှေ့ကိုမျောပြီးတော့ကြည့်မယ်ဆိုရင်ကျွန်တော်နှစ်ဆင့်မေးချင်တယ်အခု energy အစိုးရပထမသက်တမ်းပြီးတဲ့အခါဘလောက်ရွေးနိုင်ပါသလဲတကယ်လို့နောက်ကအစိုးရအပြောင်းလဲဖြစ်ရင်ဒီပြုပြင်ပြောင်းလဲရေးလုံနေရဆိုရင်ဟာဆက်ပြီးအကောင့်ထဲဖွင့်နိုင်လားလမ်းဖယ်သွားနိုင်လားဆောက်တမနိုင်မေကွန်တခုကိုခတ်ချင်းချင်းဖြစ်ပြီးပါ
ဒီလိုကစီတစ်ခုကိုကောင်းမွန်တဲ့အစိုးရအတွက်လိုအပ်တဲ့ဒီလိုကစီဖြစ်အောင်လုပ်တဲ့ကိစ္စတွေကတော့ပဲဆိုရပဲတက်တဲ့အတူတူဖြစ်မှာပါ။တော့လုပ်ဖို့ကိုင်ပုံလေးနည်းနည်းပါးပါမတူတာပဲရှိပဲ။တို့တော့လေအခုကျွန်တော်တိပလပေါ့နော်။ဥမာအချင်းဒီသိပ္ပံအစပြီးတော့ဒီကျွန်တော် monitoring လုပ်တဲ့စနစ်တွေကြံပြီးထဲကိုစူးစမ်းနေတာလေ။နောက်ပြီးတော့ဟိုဒီအတွင်းဝင်စနစ်တွေကိုပို့ပြီးခိုင်မအောင်လုပ်ဖို့စူးစမ်းနေတာလေ။ဒါတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီအစိုးရလက်ထက်မှာတော်တော်များများအောက်တဲ့ပေါ်လာနိုင်မယ်လို့ကျွန်တော်တို့ဒီလိုပဲညွှန်နေပါတယ်။
ဟုတ်ကဲ့။ကောင်းလုံးလက်ဆုံးသက်ပါအောင်ဒီအစိုးရလက်ထက်မှာဘယ်လောက်ထိရွေးနိုင်မလဲ။တကယ်လို့အစိုးရပြောင်းလဲသွားရင်အပြောင်းလဲတွေဖြစ်သွားနိုင်ပြည်သလားဒီစမန်ငင်းကြီး
။ဒါတော့သူဆက်တမန်ပြောတာမှန်ပါတယ်။ဟိုတော့ပြင်းပြင်းထန်ထန်ကိစ္စပဲရှိသေးတယ်။ဒီစိုးရလောက်ထက်ဟာပဲခဲခဲတော့ဒေါက်တာစုကြည်ကလည်းတော်တော်များဆက်ပြီးလောက်ခဲ့ရတာပဲ။ဒီမှာငင်းအပြင်းပြောင်းလဲနေပတ်သက်လို့ကတော့တော်တော်များတော့ဘယ်စိုးရပြောင်းပြောင်းဟိုဒီထဲကဂျာကန်တို့တော်တော်များတော့ဒီအကောင့်ထဲပေါ်သွားမှာသိကြရဲဒါပေမဲ့တခုပဲရှိရတော့အစိုးရအပေါ်မှာဟိုလူလူယုံကြည်ကိုးစားမှုအပိုင်းမှာတော့ကွာကောင်းကွာနိုင်လာပါလေဒီအခု energy အစိုးရကတော့ဟိုထောက်ခံမှုကြီးကြီးရထားတဲ့အစိုးရလည်းဖြစ်တယ်ဆိုတော့ဟိုတခြားအစိုးရတက်လာရင်တော့ဒီလောက်ထောက်ခံမှုရချင်မှရမယ်လူများရတဲ့အတွက်လည်းအစိုးရရန်ရန်မှာလောကခံရတာတွေအတိုက်ခံတွေပုံများကောင်းလည်းများနိုင်တာပေါ့လေ
ကျောင်းစံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတစ်ခါမှာတော့တော်တာရှင်တွေအနေနဲ့စနေနေ့ညတိုင်းလေလံစီစဉ်မှာပါရယ်ဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။တော်တာရှင်များရှင်။တိုင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VUA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။တိုက်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VUA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ။သွန်ဒါရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေတိုင်းမှာဆွေးနွေးနေကြဖြစ်ပါတယ်။အခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင်။
လာပါဗျာ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။မန်ယူတက်စမှုဝိန်းရူနီဟာအသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့ဆာဘော်ဘီ6တန်ရဲ့စံချိန်နဲ့တူသွားပါပြီ။2016အာဖရိကအကောင်းဆုံးဘောလုံးသမားဆုကိုတော့လက်စတာတိုက်စစ်မှုမော်ရက်စ်ကရသွားပါတယ်။ကမ္ဘာကျော်ဘောလုံးသမားမာရာဒေါနာကအာဂျင်တီးနားလူငယ်ဘောလုံးသမားတွေကိုဖရီကစ်ကန်တာသင်ပေးခဲ့တာအပါအဝင်ဂျိုကိုဗစ်နဲ့မာရီတို့နှစ်သက်စာမှာအကျိတ်နဲ့ကစားခဲ့ကြတဲ့ကာတာအိုပန်တင်းနစ်ဂိုင်းပွဲနဲ့တပတ်တွင်အားကစားသတင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။မ
Manchester United နဲ့ England တိုက်စစ်မှု Wayne Rooney ကတော့ Man U အတွက်ဂိုးများဆုံးသွင်းပေးထားတဲ့ Sir Bobby Charlton ရဲ့စံချိန်ကိုလိုက်မိသွားပါပြီ။ပြီးခဲ့တဲ့စနေနေ့က Old Trafford မှာကစားတဲ့ FA ဖလားတတိယအဆင့်ပွဲမှာ Man U က Reading ကို 4-0 ဂိုးမရှိနဲ့နိုင်ပြီးတော့ Wayne Rooney တကိုးသွင်းခဲ့ပါတယ်။ဒါကြောင့် Wayne Rooney ဟာ Man U အတွက်စုစုပေါင်း249ဂိုးသွင်းပြီးတော့တစ်ချိန်က Man U ရဲ့ဂန်ဝင်ကစားသမားကြီး Sir Bobby Charlton တင်ထားတဲ့ဂိုးအများဆုံးသွင်းထားတဲ့စံချိန်နဲ့တူသွားပြီဖြစ်ပါတယ်။အခုလို Sir Bobby Charlton ရဲ့စံချိန်နဲ့တူသွားတာကိုသူ့အနေနဲ့ဂုဏ်ယူမိတယ်လို့ Rooney ကတော့ပြောပါတယ်။ Man U နီးပြ Mourinho ကတော့
I think the best day will arrive. This is not the best day.
Wayne အတွက်ဒီထက်ကောင်းတဲ့နေ့တွေရောက်လာအောင်ပါပါ။Sir Bobby Charlton ဟာ Man U နဲ့ England တမိုင်းမှာဘလူးကစားသမားမျိုးဖြစ်တယ်ဆိုတာကခင်ဗျားတို့လည်းသိပါတယ်။ Wayne က Man U အတွက် Sir Bobby သွင်းတဲ့ဂိုးအရေးအတွက်အတိုင်းသွင်းနိုင်တယ်ဆိုတာကတော့အရန်ကိုထူးခြားပြီးတော့မယုံနိုင်လောက်အောင်ပါပဲ
။ Rooney ဟာ England အတွက်လည်း Sir Bobby Charlton တင်ထားတဲ့စံချိန်ကိုချိုးပြီးတော့ဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်ထားပါတယ်ခင်ဗျာ။ Africa တိုက်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုပေးပွဲကိုတော့ Nigeria နိုင်ငံအဘူဂျာမြို့မှာ January 5ရက်နေ့ကကျင်းပခဲ့ပါတယ်။2015 Africa အကောင်းဆုံးဘောလုံးသမားစုကိုတော့ Leicester City မှာကစားနေတဲ့ Algeria တိုက်စစ်မှု Riyad Mahrez ကရသွားပါတယ် Mahrez က361မဲ Dortmund တိုက်စစ်မှု Aubameyang က313မဲနဲ့ Liverpool တိုက်စစ်မှု Sadio Mane ကတော့186မဲရပြီးတော့ Mahrez ဟာ2016 Africa အကောင်းဆုံးဘောလုံးသမားစုကိုရသွားခဲ့တာပါ Leicester အသင်း Premier League Champion ဖြစ်တဲ့နေရာမှာ Mahrez ဟာအဓိကကစားသမားတူဖြစ်ခဲ့တဲ့အတွက်သူကိုရွေးခဲ့ကြတာဖြစ်ပြီးတော့အခုလိုအာဖရိကအကောင်းဆုံးဘောလုံးသမားစုရွေးချယ်ခံလိုက်ရတဲ့အတွက်လဲအသင်းဘော်တွေကိုကျေးဇူးတင်တယ်ဆိုပြီးတော့မော်ရက်စ်ကပြောပါတယ
် I want to thank everyone who come today for this award
Leicester City နဲ့ Algeria အသင်းကအသင်းဘော်တွေနဲ့နီးပြားတွေအားလုံးကိုကျွန်တော်အနေနဲ့ကျေးဇူးတင်တယ်လို့ပြောချင်ပါတယ်ဒီစုကကျွန်တော်အတွက်ကြီးမားတဲ့ဂုဏ်ပြုမှုတစ်ခုပါအ
ာဖရိကတိုက်ရဲ့အကောင်းဆုံးလူငယ်ကစားသမားစုကိုတော့ Arsenal တိုက်စစ်မှု Alex Iwobi ကရပြီးတော့အလားအလာအကောင်းဆုံးအတိုးတက်ဆုံးကစားသမားစုကိုတော့ Man City တိုက်စစ်မှု Iheanacho ကရသွားပါတယ်အာဖရိကရဲ့အမျိုးသမီးအကောင်းဆုံးဘောလုံးသမားစုကိုတော့ Arsenal မှာကစားနေတဲ့ Nigeria ကစားသမား Asisat Ochoala ကရသွားခဲ့ပါတယ်ခင်ဗျာအာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာဇန်နဝါရီ5ရက်နေ့ကတော့အာဂျင်တီးနားလူငယ်ဘောလုံးသမားတွေကို free kick ဘယ်လိုကန်တယ်ဆိုတာကိုသင်ပေးခဲ့ပါတယ်။အာဂျင်တီးနားတတိယရန်ကဒီပိုတီပိုရီယက်စထရာအသင်းရဲ့လေ့ကျင့်ခွင့်မှာသွားပြီးတော့သင်ပေးခဲ့တာပါ။ free kick ကန်မဲ့နေရာနဲ့ဂိုးတိုင်ရဲ့အကွာအဝေးကိုဘယ်လိုချိန်တယ်ကိုယ်ရောဘလိုကန်တယ်ဆိုတာကိုတင်ပြီးတော့သူကိုယ်တိုင်လည်းကံပြခဲ့ပါတယ်ဘောလုံးသမားတွေကို free kick ကန်တာတင်ပေးပြီးသွားတဲ့နောက်မှာတော့သူဟာကစားသမားတွေနဲ့အတူလွန်ခဲ့လအနေငယ်ကနေမကောင်းဖြစ်လို့ကွယ်လွန်သွားခဲ့တဲ့သူ့ရဲ့ကစားဘော်ဟောင်း Gonzalo Peralta အတွက်အောင်းမိပွဲအခမ်းအနားကိုလည်းလုပ်ခဲ့ပါတယ် Maradona ဟာ Argentina ကလူငယ်ကစားသမားတွေကိုတော့အခုလိုမျိုးမကြမကြဘောလုံးတင်ပေးလို့ရှိပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့သတင်းတွေပတ်မှာတော့ Chelsea မှာကစားနေတဲ့ Nigeria ကွင်းလယ်လူ John Obi Mikel ကိုတရုတ် Tianjin Data အသင်းကပြောင်းရွှေ့ခြင်းမပါဘဲအလုတ်ခေါ်ယူလိုက်ပါတယ်။နားဆောင်ငွေဖြစ်နေတော့ Mikel ဟာတပတ်ကိုပေါင်3,400ရမှာဖြစ်တယ်ဆိုပြီးတော့တရုတ်သတင်းတွေကဖော်ပြကြပါတယ်ခင်ဗျာ။ Tennis သတင်းတွေပတ်ကိုကြည့်ရမယ်ဆိုရင်တော့2019နှစ်သစ်စစခြင်းမှာပဲကမ္ဘာအဆင့်တ Andy Murray နဲ့အဆင့်နဲ့ Novak Djokovic တို့တော်တော်စီစီပဲထိတ်တိုက်တွေ့ပြီးတော့ပိုလူခဲ့ကြပါတယ်။မနစ်ကနှစ်ကုန်ပိုင်းမှာလက်စွမ်းတွေပြပြီးတော့ကမ္ဘာအဆင့်1ဖြစ်လာတဲ့ Andy Murray နဲ့အဆင့်1ကနေအဆင့်2နေရာကိုဖယ်ပေးလိုက်ရတဲ့ Djokovic တို့ဒိုဟာမှာကျင်းပတဲ့ Qatar Open Final မှာထွေးခဲ့ကြတာပါ။ပထမပွဲကို Djokovic က 6-3 နဲ့နိုင်ပြီးတော့ဒုတိယပွဲကို Murray က 6-5 နဲ့ပြန်နိုင်လာကြောင်းတတိယပွဲကစားကြတာမှာ Djokovic က 6-4 နဲ့နိုင်ပြီးတော့ Champion ပွဲကိုစတင်သွားခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာ Djokovic ပြောတာကတော့
Asked for a better start of the year, obviously playing finals against Andy, who is number one of the world, and has been in a tremendous form.
Second, nitty ko kong song sa phun lai daw. Final ma pwe paw 30 law zet tai nain thar de. Gaba Celtic agaza thama Andy Murray gaza ya ga ya ba. Nyaw slow ma yong nain law aw ko thu cha cha gaza nain ga ba. Dutiya pwe ma gre ga pyat tin ma. Naw song match point ko khan khan phit pi lo nain mai nain ga ba. Da jaw le be Andy ha gaba Celtic phit la ba. Tu ga long wa ko shou ma pi ba. နောက်ဆုံးမှအထီးကိုနိုင်မယ်မနိုင်ဘူးဆိုတာကျွန်တော်မသိပါဘူး။သူကအဲ့လောက်ကောင်းတဲ့ကစားသမားပါ။ပွဲကတော့တကယ့်ကိုပွဲကောင်းပါ
။ Qatar Open မှာတော့ Djokovic ကအောင်ပွဲခံသွားပါတယ်။2019ရဲ့ပထမဆုံး Grand Slam ဖြစ်တဲ့ Australian Open ကတော့ January 16ရက်နေ့မှာစမှာဖြစ်တဲ့အတွက်အဲ့ဒီမှာ Djokovic အနေနဲ့လက်ရှိ Champion ပွဲကိုကာကွယ်နိုင်မလား။ဒါမှမဟုတ်ကမ္ဘာအဆင့်1 Andy Murray အနေနဲ့ Champion ဖြစ်အောင်လုပ်နိုင်မလားဆိုတာကတော့
ရင်ခုန်စွာနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
QNN တင်ဆက်ထားတဲ့အားကစားခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်တဲ့အတန်းလစ်စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင် VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်နေမှာကြာခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်သိင်္ဂါကြီးညာပေးပါမယ်ရှင်
မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာထူးတန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအာမာကမူအလီအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေနဲ့ဒဂန်မြို့တော်ကဆူယားအက်ကေယာမှာဒီကနေ့ညနေပိုင်း2နာရီကြာတွေ့ဆုံဆွေးနွေးပါတယ်။အဲဒီတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်တဲ့အသေးစိတ်တွေကိုမသိရသေးပေမဲ့နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်တဲ့ကြောင်းမြန်မာနိုင်ငံခြားရေးဌာနပြောခွင့်ရသူဦးကျော်မိုးထွန်းကအဖြစ်အပျက်ကိုပြောပါတယ်။အခုဆွေးနွေးပွဲတွင်နိုင်ငံခြားဆက်ဆံရေးကိစ္စတွေနဲ့နေဆက်ကဒုက္ခသည်တွေရေးကိစ္စကိုအလေးပေးဆွေးနွေးမယ်လို့အများကယူဆထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကအခြေအနေတွေကြောင့်မွတ်စလင်ဒုက္ခသည်ထောင်ထဲကြည်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ရောက်လာတယ်လို့ဆိုတာခြားဆိုထားတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီကိစ္စမြန်မာနိုင်ငံနဲ့ဆွေးနွေးနေတာပါ။2008ခုနှစ်မှာသူသမ္မတဖြစ်ခဲ့ခြင်းကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမ္မတဘရာကိုဘားမားကအင်္ဂါနေ့မှာပြောပါတယ်။စီးပွားရေးဆိုးကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့ဒေနူချစ်သူတွေတရားဝင်လက်ထပ်ထိန်းများတွင်ရောက်အောင်လုပ်ခဲ့တာတွေကိုသူ့ရဲ့အောင်မြင်မှုတွေကတချို့အဖြစ်သမ္မတအိုဘားမားကထောက်ပြသွားပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာ6လနီးပါးအတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့မှသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။သူအနိုင်ရခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲကိုရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့စူးစမ်းချက်တွေကိစ္စနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့သမ္မတတာဝန်အကြားအကျိုးစီးပွားပဋိပက္ခဖြစ်လာနိုင်ခြင်းပေါ်ဘယ်လိုကင်တွယ်ဖို့စီစဉ်ထားတယ်ဆိုတာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုဒီသတင်းစာရှင်းလင်းပွဲမှာဖြစ်ဆိုရဖို့ရှိပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုအကြမ်းရစေမဲ့တဲ့တွေကိုစုဆောင်းထားတယ်ဆိုတဲ့ဆွဆဲချက်ပေါ်ဒါဟာလုတ်ကြံထားတဲ့တဲ့ဖြစ်တဲ့အကြောင်းပြောပြီးပြင်းပြင်းထန်ထန်တုတ်ပြန်ပါတယ်။ဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဝန်ကြီးဖြစ်ရထားတဲ့ Rex Tillerson ဟာအခုအချိန်ပိုင်းတွင်အထက်လူတော်နိုင်ငံခြားရေးရာကော်မတီရှေ့မှာဂျာနာစစ်ဆေးခံနေပါတယ်။ဒီဂျာနာစစ်ဆေးပွဲတွင်မှာအထက်လူတော်အမတ်တူရဲ့မင်းမြန်ရုရှားကအင်တာနက်ကနေဝင်နှောက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လူတော်အမတ်တူရဲ့မင်းမြန်ချက်ကို Rex Tillerson ကတုတ်ပြန်ဖြေဆိုတာမှာရုရှားကအင်တာနက်ကနေဝင်နှောက်တယ်ဆိုပြီးတော့ယူဆတာဟာတင်းတင်းလျောက်ပတ်တဲ့ယူဆချက်ဖြစ်တယ်လို့ပြန်လည်ပြန်ဆိုသွားပါရခင်ဗျာ
။သတင်းကြီးချုပ်ကိုကုချရသိန်းကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Shogun Chang ဖြစ်ပါတယ်။ကျွန်မအီသန်စမရှင်။ VOA American တာမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိ line to meter 24 40 48နဲ့50အပြင် line meter 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.